Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအိုအမေရိကန်တန်ကနေ2016ခုနှစ်အောက်တိုဘာလ28ရက်တောက်ကြနေမနက်ခင်းဗီအိုအတန်လွှင့်အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 49 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါပြီရှင်ဒီမနက်ခင်းအစီအစဉ်မှုကကျမစုမပါရှင
်မင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုမအီတန့်စင်နဲ့အတူညင်ညာပြီးမှာပါစီးရီးယားမှာလူ30လောက်တိဆုံးခဲ့ရတဲ့စာတင်ကြောင်းဘုံထိမှန်ခဲ့ရတာအတွက်ဆေးရဆွေးပြစ်မှုမြောက်မမြောက်စုံစမ်းမှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုလိုက်ပါတယ်တရုတ်သမ္မတရှီကျင်ပင်ဟာကိုအဓိကခေါင်းဆောင်ကြီးဖြစ်တဲ့တရုတ်ကွန်မြူနစ်ပါတီကနေရာထူးတိုးပေးလိုက်ပါပြီဒေါန်ဆန်းစုကြည်ဟာဟဲလန်ကဲလန်လူသားချင်းစာနာမှုစုကိုလက်ခံရယူခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှာစုမယ
်ဟုတ်ကဲ့ပါရှင်ဒီမနက်ခင်းနားဆင်ရမယ့်သတင်းထူးတွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပခါတွေမှန်မှန်ကန်ကန်သိရှိနိုင်မှုနိုင်ငံတကာအဖွဲ့တွေအကန့်အသတ်မရှိဝင်ရောက်ခွင့်ပြုဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ် Miss Yahili ကမနေ့ကနယူးယောက်မြို့သတင်းစာရှင်းလင်းပွဲမှာတောင်းဆိုလိုက်ပါတယ
် There are no foreign media allowed and only state media and some private media are allowed in but they're not the private
သမာသမကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့တောင်းဆိုခဲ့တာပါတစ်ဆက်တည်းပါပဲရခိုင်ပြည်နယ်မောင်းတော်အကြမ်းဖက်တိုက်ခိုက်မှုအပြီးရခိုင်ပြည်နယ်လွှတ်တော်ဘက်ကလည်းဒီလေးလာရေးကော်မတီဖွဲ့ပြီးကွင်းစစ်စစ်ဆေးနေတဲ့အခြေအနေနဲ့မြန်မာပြည်မှာကျင်းပမဲ့ကြားဖြတ်ရွေးကောက်ပွဲနောက်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲနောက်ဆုံးရအခြေအနေတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့တောက်ကြမနက်ခင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့မအီတန့်စင်တို့ကကြီးညာပေးပါမယ်ရှင်
စီးရီးယားမှာကြက်တပ်ပရင်းတွေကကလင်းငယ်အများစုပါတယ်လူ30လောက်သေဆုံးခဲ့ရတဲ့အကြောင်းအကျောင်းကိုလေကြောင်းတိုက်ခိုက်မှုတစ်ခုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကင်မွန်ကတောင်းဆိုပါတယ်ဒီတိုက်ခိုက်မှုဟာတမင်ရည်ရွယ်လှုပ်ဆောင်တာသာဖြစ်ရင်ဒါဆီယာဆွေးမှုတစ်ခုဖြစ်နိုင်တယ်လို့အတွင်းမှုချုပ်ယုံထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်ကုလသမဂ္ဂပညာရေးဆိုင်ရာအထူးတန်တမန်ဗြိတိရှ်ဝန်ကြီးချုပ်ဟောင်းဂေါ်ဒန်ဘရောင်းကလည်းဒီဖြစ်ရအတွက်ဆီယာဆွေးမှုဆိုင်ရာစုံစမ်းစစ်ဆေးပေးဖို့တောင်းဆိုပါတယ်လုံခြုံရေးကောင်စီကဒီကိစ္စကိုဆီယာဆွေးပြမှုမြောက်မမြောက်မဖြစ်မနေစုံစမ်းမှုတကယ်ဖြစ်လာပြီဖြစ်ပြီး ICC နိုင်ငံတကာဆီယာဆွေးမှုတရားရုံးတင်ပြီးဆက်ဆဲရမှာဖြစ်ကြောင်း Mr. Brown ကပြောပါတယ်ဆစ်လင်းတွေဟာဗိုလ်တပ်ဖူးနေမှာတဘုံတွေထင်းကျုပ်ထားတဲ့ Idlib မြို့ကလေးမှာ6ကြိမ်တိုင်တိုင်၄ကြောင်းတိုက်ခိုက်မှုလုပ်ခဲ့ပြီးကျောင်းဝင်းကိုထိမှန်ခဲ့တဲ့အတွက်ဆရာဆရာမ6ဦးနဲ့ကျောင်းသားကျောင်းဝင်း22ဦးတို့တေဆုံးခဲ့ရတယ်လို့ Syria လူခွင့်ရဲ့စောင့်ကြည့်အဖွဲ့ကြီးကပြောပါတယ် Syria လူခွင့်ရဲ့စောင့်ကြည့်အဖွဲ့ကြီးနဲ့ American သမ္မတအင်ဂျူရောကဒီတိုက်ခိုက်မှုတွေကို Syria အစိုးရဒါမှမဟုတ် Russia အစိုးရကလှုပ်ဆောင်တာဖြစ်ကြောင်းပြောပါတယ်ဒီ၄ကြောင်းတိုက်ခိုက်မှုကို Syria သမ္မတအာဆတ်အစိုးရဒါမှမဟုတ် Russia ကလှုပ်ဆောင်နေဆိုတာတိတိကျကျမသိရသေးပေမဲ့တယောက်ယောက်ကလှုပ်တာဖြစ်ကြောင်းသမ္မတအင်ဂျူပြောခွင့်ရကပြောပါတယ်
အမေရိကန်သမ္မတမဲဆွေပွဲလူလူစစ်တမ်းတွေမှာပြိုင်ဘက် Hillary Clinton နဲ့ဆိုင်ထောက်ခံမှုပုံမူကြဆင်းလာနေတဲ့သမ္မတလောင်း Donald Trump အနေနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းအောင်မြင်မှုတချို့ကိုထုတ်ဖော်ပြီးတော့ကြွားဝါပြောဆိုခဲ့ပါတယ်။နိုဝင်ဘာလ10ရက်မှာကျင်းပမယ့်ဒီသမ္မတရွေးကောက်ပွဲနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာသမ္မတရိုးကျနိုင်ငံရေးသမားတွေမဟုတ်တဲ့အင်ချမ်းမြေတထေးကြီး Donald Trump ဟာအဓိကအပြိုင်မဲဆွေနေတဲ့နေရာမှာလူလူစစ်တမ်းတွေအရမှာနောက်ကျကျနေပြီးတော့သမ္မတရိုးကျမဲဆွေစီးရုံးတဲ့နေ့တွေထက်ဆိုင်ရင်သူတို့ဟိုတယ်လုပ်ငန်းကိုပြပြီးတော့ထပ်ပြီးတော့မဲဆွေနေပါတယ်။သမ္မတအင်ဒိုနဲ့အမေရိကန်လွှတ်တော်ကြား Pennsylvania Avenue မှာစောက်ထားတဲ့ Trump ရဲ့အထင်ကြီးတဲ့ဟိုတယ်တစ်ခုဒီဘက်တွင်မှာဖဲကျိုးဖြတ်ပြီးဖွင့်လိုက်ခဲ့ရမှာသမီး Ivanka Trump က2016ခုနှစ်ကျရင်အဖေအင်ဗျူတော်ကိုလာမယ်လို့ပြောဆိုခဲ့ပါတယ်။အရင်အထင်ကြီးကစားတိုက်ကြီးကိုပြန်ပြည့်ပြင်တိစောက်ထားတဲ့ဒီဟိုတယ်ဖွင့်ပွဲကို Trump အင်ချမ်းမြေလုပ်ငန်းရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့သမီး Ivanka နဲ့အတူ Trump ရဲ့ဇနီးနဲ့ကြံသမီး၃ယောက်လည်းတက်ရောက်ခဲ့ပါတယ်။ပထမဆုံးအဖွဲ့အမစကားပြောတယ် Trump Hotel လုပ်ငန်းအမှုဆောင်အရာရှိ Eric Dancing ကနဲ့သမီး Ivanka Trump တို့အနေနဲ့ Hotel လုပ်ငန်းပေါ်မှာအဓိကပြောခဲ့ပေမယ့်သမ္မတလောင်း Trump ကတော့သမ္မတမဲဆွေချင်းနဲ့ချိတ်ပြီးတော့သူအဓိကမူဝါဒတွေအကြောင်းကိုဆက်ပြီးတော့ပြောခဲ့ပါတယ်ရှင်
2016 American သမ္မတရွေးကောက်ပွဲကျင်းပဖို့ရဲ့နီကလာရာနဲ့အမျှသမ္မတလောင်းနှူးကြားတဦးနဲ့တူစော်ကားပြောဆိုခေါ်ဝေါ်တာတွေကောလာဟလတွေကြားနေရတာမို့ American Democracy အနှစ်သာရကိုတချို့ကစပြီးတန်လျက်ဖြစ်လာနေပါတယ်ဒါပေမဲ့လည်း American ပြည်ထောင်စုကိုမြောက်ကိုရီးယားကနေရောက်လာတဲ့ဒုက္ခသည်တချို့ကတော့အခုလိုနှောက်ယှက်ဖြစ်စရာပြောဆိုမှုတွေနဲ့လုံးဝရန်လိုတဲ့အပြောတွေကိုကြည်ပြီးအံ့ဩဝမ်းသာဖြစ်နေကြတယ်လို့တကယ် Democracy ဆိုတာဒီလိုပါလားလို့အတွေးတွေဝင်ကြတာပါ American နိုင်ငံကို2008ခုနှစ်မှာရောက်လာတဲ့ Virginia ပြည်နယ်မှာနေထိုင်သူမြောက်ကိုရီးယားဒုက္ခသည်တဦးကတော့သမ္မတလောင်းနှစ်ယောက်တယောက်နဲ့တယောက်အခြေတင်ပြောဆိုနေတာတွေကိုရေစရာလို့မြင်ပါတယ်ပြင်ပန်းချင်ရင်မတင့်တော်ဘူးထင်ရပေမဲ့တကယ်ကတကယ်ကောင်းမွန်တဲ့ democracy ဆိုတာဘယ်လိုဆိုတာပြနေတယ်လို့ဆိုပါတယ်လွတ်လပ်စွာပြောဆို권ရှိတာမို့ကိုပြောချင်တာပြောနိုင်ပြီတမရကိုတော့ချမ်းမထားပဲလက်ညှိုးထိုးပြော권ရှိတယ်လို့ပြောပါတယ်တချိန်တည်းမှာပဲ Massachusetts ပြည်နယ်မှာ American ပြည်ထောင်စုရဲ့နိုင်ငံရေးတမိုင်မှာပထမဆုံးချိန်ဖြစ်နေ Cambodia နိုင်ငံမှာမွေးဖွားသူနှစ်ဦးပြည်နယ်ရွေးကောက်ပွဲမှာ Democratic နဲ့ Republican Party တွေရဲ့ကိုယ်စားလှယ်တွေဖြစ်နေထိတ်တိုက်တွေ့နေကြပါတယ် Democratic Party က Rady Mom နဲ့ Republican Party ကကမရာကီရိုနှုတ်က Massachusetts ပြည်နယ်အောက်လွတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်နေကြတာဖြစ်ပါတယ်
ပြည်သူနိုင်ငံကလေးမျိုးမှာရှိတဲ့ရွှေပြောင်းဒုက္ခသည်တွေနေထိုင်တဲ့ယာယီစခန်းကိုအပီးတိုင်ရှင်းလင်းမှာဖြစ်တဲ့အကြောင်းကိုတာဝန်ရှိသူတွေကကြေညာပြီးမှပြည်ညာပြီးတရက်မှနောက်ဆုံးအဆင့်ရှင်းလင်းတာတွေစလုပ်နေပါတယ်အဆင့်ပြေလို့စောက်ထားတဲ့ယာယီတဲရင်တွေကိုရှင်းလင်းဖို့စောက်လုပ်ရင်းပစ္စည်းကိရိယာတွေနဲ့ဆက်ရင်းနေရာတွေကိုတုံးပြီးဝင်ရနေကရှင်းလင်းနေကြပါတယ်တရင်တချို့ကတော့ဒုက္ခသည်တွေကကိုယ်တိုင်သူတို့မဖြစ်မနေထွက်ခွာရတော့မယ့်အချိန်အထိမတိုင်ခင်ဗုဒ္ဓဦးနေကမိရှုထားရခဲ့ကြတာပါမိမရှုကိုပြောထားပေမဲ့လည်းမထွက်ခင်မှာတဲတွေကိုမိရှုထားခဲ့လေတဲ့ထားခဲ့ကြတဲ့အစင်လာအတိုင်းလုတ်ခဲ့ကြတာမို့လောင်နေတဲ့မိတော်တွေကတော့မိသက်ဝန်ထမ်းတွေကလိုက်လည်နှိမ့်သက်ခဲ့ကြပါတယ်။ဥရောပရွှေပြောင်းဒုက္ခသည်ပြဿနာရဲ့တင်ငိဒတ်တစ်ခုလိုဖြစ်လာနေတဲ့ဒီဒုက္ခသည်ယာယီစခန်းတွေကိုရှင်းလင်းပြီးတော့စခန်းအတွင်းဆူဆူရွရအခြေအနေအောက်မှာနေထိုင်နေကြတဲ့ရွှေပြောင်းဝင်ရောက်သူတွေကိုပြန်လည်နေရာချထားပေးဖို့ပြင်သစ်တာဝန်ရှိသူတွေကဆောင်ရွက်နေကြပါတယ်။ကာလီဒုက္ခသည်စခန်းကိုစတင်ရှင်းလင်းတဲ့တင်းသာနေကစလို့ရွှေပြောင်းဒုက္ခသည်၄000လောက်ကိုပြည်သစ်နိုင်ငံတော်မှာရှိတဲ့ဒုက္ခသည်လက်ခံနေရာချထားရေးဌာနတွေကိုပို့ထားခဲ့တယ်လို့ပြင်သစ်တာဝန်ရှိသူတူကပြောပါတယ်
Your American Than မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကမနေ့ခင်တင်းတွေကိုဆက်လက်ကြညာနေပါတယ်နိုင်ငံတော်၏တမန်ကံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါန်ဆန်းစုကြည်ကို Helen Keller နိုင်ငံတကာအဖွဲ့ HKI က2016ခုနှစ်အတွက်လူသားချင်းစာနာမှုစုကို October 29ရက်အချက်သပတေးနေ့မှာချိန်မြင်ပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံသားတွေရဲ့ကျန်းမာရေးစီးပွားရေးလူမှုရေးကဏ္ဍတွေတိုးတက်အောင်ကြိုးပမ်းမှုတွေနဲ့လူသားချင်းစာနာမှုနဲ့အကူအညီပေးတာတွေအတွက်ဂုဏ်ပြုတဲ့အနေနဲ့ပေးအပ်ကြောင်း HKI အဖွဲ့ဥရောပဆိုင်ရာအကြီးအကဲဒေါက်တာ Howard Chong ကနေပြည်တော်နိုင်ငံခြားရေးဝန်ကြီးဌာနကိုလာရောက်ပြီးဆုပေးစင်မှာပြောပါတယ်။ American ပြည်တော်စုမှာပထမဆုံးဝိစာပွဲရခဲ့တဲ့မျက်မမြင်နားမကြားမတန်ဆွမ်းသူတူဖြစ်တဲ့ Helen Keller တည်ထောင်ခဲ့တဲ့HKI အဖွဲ့ကမြန်မာအပောင်ဝင်အာရှနဲ့အာဖရိကနိုင်ငံပေါင်း22နိုင်ငံမှာမျက်စိနဲ့နားရောက်ကအပောင်ဝင်ကျန်းမာရေးနဲ့အားရမချွတ်တဲ့ဇေယျဆံရစီမံကိန်းပေါင်း120ကျော်လှုပ်ဆောင်နေတာပါ Helen Keller ဟာမျက်စိလည်းမမြင်နားလည်းမကြားရတဲ့မတန်မဆွမ်းဘဝကနေစ조사မှုနဲ့ခက်ခဲတွေကိုကြော်လွှားခဲ့တယ်လို့လူသားတွေကပါကူညီဆောင်ရှောက်ခဲ့တယ်မို့ဒီလိုအမျိုးသမီးစီကရတဲ့စုကိုပို့ပြီးတံမိုးထားကြောင်းစုလက်ခံယူခဲ့တဲ့ဒေါန်ဆန်းစုကြည်ကပြောပါတယ်။ဆိုင်းရေးဆရာမတူဖြစ်တဲ့လူမှုရေးတက်ကြွလှုပ်ရှားသူ Helen Keller က1959ခုနှစ်မှာ HKI ကိုထူထောင်ခဲ့ပြီး1960ကစပြီးသူ့လိုအများလူအကျိုးထူးထူးချွန်ချွန်ဆောင်ရွက်သူတွေကိုစုချင်းမြင်တာပါ2009ခုနှစ်မှာလူသားချင်းစာနာမှုဆိုင်ရာစုစတင်ချင်းမြင်တာဖြစ်ပြီးဒီစုကို American နိုင်ငံခြားရေးဝန်ကြီး Hillary Clinton လည်း2013မှာရခဲ့ပါတယ်။
ဤတရုတ်နိုင်ငံကောင်းဆောင်ကြီးဖြစ်တဲ့မော်စီတုံတန်ချောင်းပိန်းတို့နဲ့ဒန်းတူဖြစ်တဲ့အဓိကကောင်းဆောင်ကြီးဖြစ်လက်ရှိသမ္မတရှီကျင့်ပင်ရာတို့ကိုတရုတ်ကွန်မြူနီပါတီကတိုးမြှင့်ပေးလိုက်ပါတယ်။ဘေကျင်းမြို့မှာ၄ရက်ကြာကျင်းပခဲ့တဲ့ကွန်မြူနီပါတီအစည်းအဝေးပွဲပြီးမှအဖွဲ့ဝင်တွေစုပေါင်းပြီးတော့ရဲဘော်ရှီကျင့်ပင်ကိုအဓိကကောင်းဆောင်ကြီးဖြစ်သတ်မှတ်လိုက်မယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာစနစ်ကိုအမြဲတစေလိုက်နာပြီးဘလို့အချိန်နေဘလို့အကြောင်းရင်းနဲ့မှဘဲတူးတယောက်တောင်းဟုတ်အဖွဲ့စည်းကမှဘရော့မှမချိုးဖောက်ရဘူးဆိုတဲ့စုပေါင်းကောင်းဆောင်မှုရဲ့အရေးပါတဲ့အကြောင်းကိုအလေးပေးပြလိုက်တာဖြစ်ပါတယ်။သမရရှိချင်းပင်ကိုကွန်မြူနီပါတီရဲ့အဓိကခေါင်းဆောင်အဖြစ်ခုလိုခန့်အပ်လိုက်တာဟာအဆောင်အအောင်သဘောမျိုးသာလှုပ်ဆောင်တယ်ဆိုပေမဲ့လည်းရာစုနှစ်ပေါင်းများစွာမှာတရုတ်နိုင်ငံရဲ့အာဏာရှိဆုံးခေါင်းဆောင်တွေကတအူးပါဝင်ဖြစ်တဲ့ရှိချင်းပင်ရဲ့အားစိုက်မှုကိုပေါ်လွင်စေပါတယ်
ပါကစ္စတန်နိုင်ငံအစ္စလမ်ဘက်မြို့တော်မှာရှေ့သတင်းပတ်ထဲချင်းပတ်ဖို့စီစဉ်ထားတဲ့အစိုးရဆန့်ကျင်ချိတဲ့ဆန္ဒပြပွဲတွေမလုံအောင်ကြိုးစားတဲ့အနေနဲ့လမ်းမတွေပေါ်မှာနိုင်ငံရေးစုဝေးဖွဲ့တွေအားလုံးကိုပါကစ္စတန်အာဏာပိုင်တွေကပိတ်ပင်လိုက်ပါတယ်။ဒါပေမဲ့စုဝေးမှုတွေဟာလူလူငင်းချင်းနဲ့တည်ငြိမ်ရေးကိုချင်းချောက်နိုင်တာမို့ကာကွယ်တဲ့အနေနဲ့ဒီတားမြစ်မှုကိုနှစ်လကြာပြုလုပ်ထားမှာဖြစ်ကြောင်းပါကစ္စတန်ပြည်ထောင်စုဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ခရစ်ကက်အားကစားသမားဘုရားနဲ့နိုင်ငံရေးလှုပ်လာတဲ့ MM ခန်းရဲ့အတိုက်ခံပါတီနိုင်ငံရေးပါတီကိုထောက်ခံသူတွေအနေနဲ့တက်ကြွလှုပ်ရှားသူတွေကတော့နိုဝင်ဘာလ2ရက်နေ့မှာအစ္စလာမဘတ်မြို့တော်မှာစုဝေးပြီးဝန်ကြီးချုပ်နဝတ်ရှရစ်နှုတ်ထွက်ပေးတဲ့အထိမြို့တော်ကိုပိတ်ဆို့ထားကြမယ်လို့ကြေညာကြပါတယ်။ဒီနေ့အစောပိုင်းပေါက်ကြားခဲ့တဲ့ပနမဥပဒေအကျိုးဆောင်လုပ်ငန်းငွေကြေးဆိုင်ရာဆာရက်ဆာဂျန်တဲ့မှာဝန်ကြီးချုပ်ရဲ့မိသားစုဝင်တွေဘဏ်အကောင့်ရှိနေတာဖော်ပြအချိန်ကစပြီးအခုလိုဝေဖန်မှုတွေဖြစ်နေတာပါ။
ကမ္ဘာတဝန်းကသဘာဝတော်ရိုင်းတိရိစ္ဆာန်တွေဦးရေဟာ1980ခရဲက60ရာခိုင်နှုန်းနီးပါးထိကျဆင်းသွားပြီးတော့ဒီလိုဖြစ်ရတဲ့အကြောင်းရင်းကတော့လူတွေရဲ့လူဆောင်ချက်တွေကြောင့်လို့အပြစ်တရားမှာပဲဖြစ်ပါတယ်လို့ထိမ့်သိမ့်ရင်အဖွဲ့တွေစီရင်ကစားမှာဖော်ပြထားပါတယ်ခုလိုလက်တလောဖြစ်စဉ်တွေဆက်ဖြစ်နေမယ်ဆိုရင်တော့ကမ္ဘာတိရိစ္ဆာန်ဦးရေဟာ2020ပြည့်နှစ်မှာအခုရှိတာထက်3ပုံ2ပုံလောက်ပဲရှိတော့မှာဖြစ်ပြီးတော့နှစ်စဉ်200ခိုင်နှုန်းလောက်ကျဆင်းနေနှုန်းလည်းရှိတယ်လို့ကမ္ဘာတော်ရိုင်းတိရိစ္ဆာန်ထိမ့်သိမ့်ရင်ရန်ပုံငွေအဖွဲ့ World Wildlife Fund ရဲ့ London တက်တာပေတာအသင်း Zoological Society of London တို့ရဲ့ပူးတွဲအစီရင်ခံစာမှာတတိပေးထားပါတယ်။ဒီအစီရင်ခံစာကသိပ္ပံပညာရှင်တွေနှစ်ရှည်လများစွာစောင့်ကြည့်လာတဲ့တိရိစ္ဆာန်မျိုးစိတ်ပြအညွန့်ကိုအခြေခံထားတာပါ။ကမ္ဘာတဝန်းကတိရိစ္ဆာန်မျိုးစုံဥယျာဉ် 14,000 ကျော်ရှိနေပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးတန်နဲ့မအီတန်စင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြမနက်ခင်းအတွက်နောက်ဆုံးရသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကိုမှန်မှန်ကန်ကန်သိရှိနိုင်မှုအတွက်နိုင်ငံတကာအဖွဲ့တွေကိုအကန့်အသတ်မရှိဝင်ရောက်ခွင့်ပြုဖို့နဲ့တမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss ရန်ဟီလီကမနေ့နယူးယောက်မြို့ကသတင်းစာရှင်းလင်းပွဲမှာတောင်းဆိုလိုက်ပါတယ်သတင်းစာရှင်းလင်းပွဲမတိုင်ခင်မှာကုလသမဂ္ဂအထွေထွေညီလာခံကြီးကိုတင်သွင်းခဲ့တဲ့သူ့ရဲ့အစီရင်ခံစာမှာလည်းတိုင်းရင်းဒေသတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေအတွင်ကြုံရတဲ့လူခွေချိုးဖောက်မှုတွေနဲ့ဒုက္ခသည်တွေရဲ့အရေးပြဿနာတွေကိုအလေးပေးပြောကြားခဲ့တာဖြစ်တဲ့အကြောင်းအသေးစိတ်ကိုမနနာချမ်းကဆက်ပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်ဒေတာစံတော်ချင်းကြာတာပရီနေနေခင်ပိုင်းကနယူးယောက်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းလက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေဟာစိုးရိမ်စရာအခြေအနေမှာရှိနေပြီးအောက်တိုဘာလ9ရက်နေ့ကမောင်တော်နဲ့ဘူးသီးတောင်ဒေသတွေမှာဖြစ်ခဲ့တဲ့နေကြားဆောင်ရဲစခန်း3ခုတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ရတာနဲ့လက်ရှိအဲ့ဒီဒေသမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတဲ့အတွက်တောင်းနဲ့ချီတဲ့ဒေသခံအရဲသားတွေနေရက်စွန့်ခွာထွက်ပြေးနေကြရတာတွေကိုသူကပြောဆိုခဲ့တာပါအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မောင်တော်ဒေသတစ်ဝိုက်ကိုစစ်စင်ရေးနယ်မြေဖြစ်သတ်မှတ်ထားပြီးစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ဒေသလုံခြုံရေးရှင်းလင်းမှုစီမံချက်အတွင်ဒေသခံအရဲသားတွေပေါ်အထူးသဖြင့်မွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့သတင်းမှန်ကိုတိတိကျကျသိရှိခွင့်မရတဲ့ပေါ်စိုးရိမ်ကြောင်းဒါကြောင့်အဲ့ဒီဒေသကိုနိုင်ငံတကာအဖွဲ့တွေဝင်ရောက်ခွင့်ပြုဖို့မြန်မာအစိုးရကို Miss ရန်ဟီလီကတောင်းဆိုခဲ့ပါတယ
် There are no foreign media allowed and only state media and intermittent private media are allowed in but they're not the private media
အစိုးရပိုင်းသတင်းမီဒီယာတွေနဲ့ပုဂ္ဂလိကသတင်းမီဒီယာတွေကလွဲလို့နိုင်ငံခြားသတင်းမီဒီယာတွေကိုတွားရောက်သတင်းယူခွင့်မပြုပါဘူးဒါအပြင်ပုဂ္ဂလိကသတင်းမီဒီယာဆိုရင်လည်းရခိုင်ပြည်နယ်အခြေအနေကိုရေးသားဖော်ပြခွင့်မပေးပါဘူး။ကျမကိုယ်တိုင်လည်းအဲဒီကအခြေအနေတွေကိုဘာမှမသိရတယ်လို့နိုင်ငံတကာအတိုင်းဝိုင်းကလည်းအလားတူပါပဲ။ဘာဖြစ်နေတယ်လဲဆိုတာမသိပါဘူး။လောလောဆယ်မှာအရက်သားတွေပေါ်ဥပဒေမဲ့တပ်ဖြတ်မှုအမျိုးသမီးတွေပေါ်အာဓမ္မပြုကျင့်မှုဖမ်းဆီးမှုတွေလို့ဆိုးရွားလာတဲ့သတင်းတွေကိုပဲကြားနေရပါတယ်။ဒါတွေနဲ့ပတ်သက်လို့လည်းအတီးမပြုတ်နိုင်သေးပါဘူး။ဒါကြောင့်မကြသေးခင်ကအကြမ်းဖက်မှုဖြစ်ခဲ့တဲ့အကြောင်းရင်းကိုသိရှိနိုင်ဖို့အဲ့ဒီဒေတာတွေကိုအကန့်အသတ်မရှိဝင်ရောက်ခွင့်နဲ့တမာတမတ်ကြတဲ့စုံစမ်းမှုတွေလှုပ်ဆောင်ခွင့်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်မြန်မာအစိုးရကတော့လုံခြုံရေးတပ်ဖွဲ့တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွဆွဲချက်တွေဟာဖန်တီးလှုပ်ချမ်းမှုသာဖြစ်ပြီးတော့အစိုးရကဥပဒေနဲ့အညီဆောင်ရွက်နေကြောင်းကိုတုံ့ပြန်ထားပါတယ်လက်ရှိရခိုင်ပြည်နယ်မှာရိုဟင်ဂျာတပ်တန်းကျော်ရှိပြီးလွန်ခဲ့တဲ့2012ခုနှစ်ကစလို့ဒေသခံရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်မွတ်စလင်တွေအနေနဲ့လွတ်လပ်စွာသွာလာခွင့်ပညာသင်ကြားခွင့်ကျန်းမာရေးစောင့်ရှောက်မှုနဲ့နိုင်ငံသားဖြစ်ခွင့်လိုအခြေခံအခွင့်အရေးတွေဆုံးရှုံးနေရတာကိုလည်း Miss ရန်ဟီလီကထောက်ပြထားပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ကန့်သက်ထားတဲ့1982ခုနှစ်နိုင်ငံသားဥပဒေကိုလက်ရှိအစိုးရအနေနဲ့ပြင်ဆင်ဖို့မျှော်လင့်ကြောင်းကိုလည်းသူကပြောဆိုခဲ့ပါတယ်
။ The 1982 Citizenship Act is still the act the law that governs the country in Myanmar.
ကျမပါဝင်နိုင်ငံတကာအတိုင်းဝိုင်းကထပ်ခါတလဲလဲဖိအားပေးတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမှာ1982နိုင်ငံသားဥပဒေကအသက်ဝင်နေဆဲဖြစ်တာကြောင့်ဒီဥပဒေအရသူတို့ကိုအတိအမှန်မပြုပါဘူး1982မတိုင်ခင်ကရိုဟင်ဂျာတွေဟာနိုင်ငံသားအဖြစ်အတိအမှန်ပြုတဲ့ကတ်တွေရှိခဲ့ကြပါတယ်ဒါပေမဲ့2012ခုနှစ်ကစလို့လူမျိုးရေးပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဒီကတ်တွေကိုအရင်အစိုးရလက်ထက်ကပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ် မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုဘင်္ဂါလီတွေအဖြစ်သာလက်ခံထားတာပါလက်ရှိအစိုးရအနေနဲ့1982ဥပဒေကိုပြင်ဆင်ရေးဆွဲတာဒါမှမဟုတ်ပယ်ဖျက်တာမျိုးလုပ်လိမ့်မယ်လို့ညွှန်လင့်ထားပေမဲ့ဒီဥပဒေပြင်ဆင်ဖို့ကိုလက်ရှိအစိုးရကမရည်ရွယ်ထားဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပါတယ်
သတင်းစာရှင်းလင်းပွဲမတိုင်ခင်ကြာသာပတေးနေ့မနေ့အစောပိုင်းကနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာမစ်ယန်ဟီလီတင်သွင်းခဲ့တဲ့လူ့ခွင့်ရေးအစီရင်ခံစာမှာလဲမကြသေးခင်ကမြန်မာနိုင်ငံမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြား27ရာစုပြည်လုံးညီလာခံကျင်းပနိုင်ခဲ့တာကိုသူကကြိုးဆိုပေမဲ့လက်တွေ့အခြေအနေမှာငြိမ်းချမ်းရေးရဖို့အလန့်ဝင်းနေစေဆိုတာကိုလည်းသူကထောက်ပြခဲ့ပါတယ
် Human rights violations continue to be reported with little or no accountability in conflict affected areas
လူ့ခွင့်ရေးချုပ်ဖောက်မှုတွေကပဋိပက္ခဖြစ်ပွားတဲ့ဒေသတွေမှာဆက်လက်ဖြစ်ပွားနေတာပါအတ္မတသားသည့်စုဆောင်မှုအယက်သားတွေကိုဖမ်းဆီးတာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပါဝင်ပါတယ်အဲ့ဒီလိုပဋိပက္ခဖြစ်တဲ့ဒေသတွေမှာလူ့ခွင့်ရေးချိုးဖောက်မှုတွေကိုတက်ဆိုင်တဲ့အဖွဲ့တွေအားလုံးကကျူးလွန်နေကြတာဖြစ်ပါတယ်။ဒီအထက်မှာမြမတက်မတော်လဲပါဝင်ပါတယ်။တချို့ဒေသတွေအထူးသဖြင့်ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်တို့မှာလက်နက်ကိုင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေတဲ့အတွက်မကြသေးခင်ကနေပြီးခဲ့တဲ့လအနည်းငယ်အတွင်းဒုက္ခသည်တွေထွက်ပြေးနေကြရဆဲပါ။ဒီပဋိပက္ခတွေကကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်လိုအခြားဒေသတွေကိုပါပြန့်နှံ့လာနေပါတယ်။
ဒါပြင် NLD ဥဆောင်တဲ့အစိုးရတက်လက်ထက်လူ့ခွင့်ရေးတိုးတက်လာဖို့မှာစိန်ခေါ်မှုတွေရှိနေပြီးဖွဲ့စည်းပုံပြင်ဆင်ရေးနိုင်ငံရေးအကျဉ်းသားကိစ္စတရားဥပဒေစိုးမိုးရေးနဲ့ဥပဒေပြင်ဆင်မှုမှာလိုအပ်ချက်တွေရှိနေတာတွေကိုလည်းကုလသမဂ္ဂအထွေထွေညီလာခံကြီးကိုတင်သွင်းခဲ့တဲ့အစီရင်ခံစာမှာမစ်ယန်ဟီလီကထည့်သွင်းခဲ့ပါတယ်ရှင်
မနနာချမ်းမဖြစ်တဆက်သေးပါပဲရခိုင်ပြည်နယ်လွတ်တော်မှာဒီလွတ်တော်ကနေကွင်းစင်းစစ်ဆေးနေတဲ့အခြေအနေကိုလည်းတင်ပြချင်ပါတယ်ရခိုင်ပြည်နယ်မောင်းတော်အကြမ်းဖက်တိုက်ခိုက်မှုအပြီးရခိုင်ပြည်နယ်လွတ်တော်ကနေလေးလာရေးကော်မတီဖွဲ့ပြီးတော့ကွင်းစင်းခဲ့ရမှာလုံခြုံရေးနဲ့အလုပ်ကိုင်ယာရေးကအဓိကကျနေတယ်လို့ဆိုပါတယ်ဒီလ24ရက်နေ့ကဖွဲ့လိုက်တဲ့အကြမ်းဖက်ခံရမှုလေးလာသုံးသပ်ရေးကော်မတီမှာတော့ရခိုင်မျိုးသားပါတီ ANP ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကဥက္ကဋ္ဌစက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ကိုယ်စားလှယ်ဦးစောစောမြင့်ကအတွင်းရေးမှုဖြစ်တာဝင်ယူထားပါတယ်ပါတီစုံကအဖွဲ့ဝင်17ဦးပါတဲ့ရခိုင်ပြည်နယ်လွှတ်တော်ရဲ့လေးလာရေးကော်မတီနဲ့ပတ်သက်ပြီးတော့ကော်မတီအဖွဲ့ဝင်2ဦးဖြစ်တဲ့အစိုးရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်ဦးဝင်းနိုင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ
်အကျဉ်းဖက်မှုဒေတာသုံးသပ်ရေးကော်မတီတို့ဖွဲ့ပါတယ်24ရက်နေ့ကဖွဲ့ပါတယ်ဒါတို့တော့ဥက္ကဋ္ဌကြီးကခေါ်ပြီးတော့ဒီလိုကော်မတီဖွဲ့ပြီးတော့လေးလာမဲဆိုရင်ဖြင့်ခုရခိုင်ပြည်သူတွေဆုံးရှုံးမှုမရှိအောင်ကြောင်းအခုကကြောက်လန့်ပြီးတော့ပြေးနေကြတယ်ခင်ဗျားတွေကသဘာဝအချိန်လေးနီးလာပြီလေအဲ့တော့ဒါနဲ့ကျွန်တော်တို့ဒီကော်မတီလေးဖွဲ့ချက်မယ်ရေချမ်းသာရာကြီးအတွက်လုံခြုံရေးချမ်းသာရာကြီးအတွက်ဘယ်လိုစီမံချက်တွေလုပ်ရင်ကောင်းမလဲလက်တွေ့ကွင်းစင်းဆောင်ရွက်ခြင်းအပြင်ဒါပြည်ပြည်နေထားဖို့လည်းလက်ရှိပြည်လာမယ်အဲ့ဒီအားမှာကျွန်တော်တို့အစိုးရကိုဘယ်လိုထောက်ပံ့ပေးနိုင်မလဲဘယ်လိုအကူအညီပေးရင်ကောင်းမလဲပေါ့ဗျာအကြံဉာဏ်ပေးမယ်ပေါ့ဗျာ
ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီအရေးပေါ်ပေါ့နော်ဒီအကြံဖတ်မှုတွေကြုံရတဲ့အချိန်မှာဒီနိုင်ငံတကာကနေပြီးတော့ဒီအထူးသဖြင့်ကုလသမဂ္ဂကနေပြီးတော့ဗောနော်ဒီစိုးရိမ်မှုတွေအတွက်ဒီတောင်းဆိုမှုတွေလှုပ်ထားတဲ့အပေါ်မှာရောဘယ်လိုသက်ရောက်မှုမျိုးရှိနိုင်မလဲ
ဒါကတော့ဆုံးဖြတ်နိုင်တာအဆူရလေဟိုတောင်းဆိုမှုဆိုတာကတော့နိုင်ငံတကာအမြင်နဲ့သူဒီလူတိုင်းဆန္ဒတဲ့အမြင်နဲ့တောင်းမှာပါပဲဟိုတစ်ဖက်ကတင်တာလည်းရှိမှာပေါ့ဗျာမဟုတ်မမှန်နိုင်လည်းရှိကောင်းရှိမှာပေါ့ဟုတ်ချာလည်းပါရင်ပါမှာပေါ့ဒီနေရာမှာကျွန်တော်တို့ဒီကမှာဘလို့ငင်းငင်းချမ်းချမ်းနဲ့နေနိုင်မလဲဆိုတဲ့အချက်ကိုပဲကျွန်တော်တို့တွေးကြတာပါ။နောက်ရေရှည်အကျိုးစီးပွားအတွက်ဘာတွေလုပ်ပေးသင့်တယ်လဲဆိုတဲ့အချက်ဒီပေါ့နော်။ဒါလက်တွေ့ကြတဲ့ကျွန်တော်လေးလာမှုတစ်ခုပါ။ဒါကူညီတဲ့သဘောလေးပါ။ဟိုအစိုးရဆိုတာကတော့ဒီဗျာကျွန်တော်တို့တကယ်တမ်းကွင်းစင်းကြည့်တာနဲ့အစိုးရသွားတဲ့လမ်းကြောင်းတွေတော့မတူဘူးပေါ့။ကျွန်တော်တို့ကရွာတွေကြည့်ပါရအစကွင်းစင်းကြည့်တာခဲ့တာလေးရှိပါတယ်။ဒါမဲ့ကျွန်တော်တို့ဒီမြေပြင်အနေထားမှာကြတော့တပ်ပုံတွေထဲမှာလည်းဒီsocial media တွေမှာလည်းကျွန်တော်တွေ့နေရတာပါပဲဟိုရှုတာကတယောက်ပြတာကတယောက်ကိုအဲ့လိုဖြစ်နေတယ်ကြေကနာတွေကတော့အများကြီးရှိပါတယ်လက်နဲ့ဒီမီဒီယာတွေရှိပါတယ်ရွာတွေကခံပစ်တာတွေရှိပါတယ်အဲ့ဒီရွာတွေကလည်းသတိကြီးကြီးနေပဲအခုဖမ်းဆီးရမိတဲ့ပုံကိုယ်တွေကလည်း CCTV နဲ့ပဲအလုံးကိုမြင်သာသိသာအောင်စစ်ဆေးတာတွေရှိပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီကိုတိုင်ပေါ့နော်ကွင်းစင်သွားရောက်နိုင်တာဖြစ်တဲ့အတွက်အဓိကအစိုးရပေါ့နော်တိုက်တွန်းကျင်တဲ့အချက်ဆိုရင်ဘယ်အချက်ကိုထောက်ပြမလဲ
အဓိကတော့ဗျာလုံချွေရေးပေါ့ဒီနေရာမှာအခုကပါဖြစ်တာလဲဆိုတော့အချိန်ကဖြစ်ခဲ့မှုတဲ့သင်ခန်းစာတွေရှိတယ်အဲ့ဒီအချိန်ကဖြစ်ခဲ့တဲ့သင်ခန်းစာတွေအပေါ်မှာကျွန်တော်ဒီနေရာမှာဘယ်လိုလုံချွေရေးနိုင်မလဲနောက်ဒီဒေသခံတွေအတွက်ဘယ်လို လောကန်စီဝါရေးအခွင့်အလမ်းတွေကိုပန်းတီးပေးနိုင်မလဲဆိုတဲ့အချက်ပေါ်ပေါ်ရဒါကကျွန်တော်တို့ကဒါလေးကိုထည့်စဉ်းစားရတာပေါ့နောက်ဒီဒေသခံတွေအတွက်ဟိုနေမြေလုံးချုံရေးမှာဘယ်လိုပါဝင်ပတ်သက်တင်တယ်လဲဆိုတဲ့အချက်ကလေးကိုထည့်စဉ်းစားပါတယ်ဒါတွေကတော့အဓိကပြန်ပြီးမှာပေါ်ဆိုရအောင်လေ
ဟုတ်ကဲ့အဲ့တော့ဒီပြဿနာကိုဖြေရှင်းနိုင်ဖို့ဆိုလို့ရှိရင်ဘယ်အချက်တွေကိုအဓိကထားပြီးတော့ခုနကဒီလုံခြုံရေးနဲ့အလုတ်ကင်ပြင်ပေါ့နော်ဖြည့်ရှင်းဖို့လိုမယ်ထင်ပါလား
ဟိုလူဘယ်လင်းဖြစ်လာဖို့အချိန်တစ်ခုကိုကျွန်တော်တို့ညွှန်ရမှာပေါ့နော်တယောက်နဲ့တယောက်ကသူတို့လည်းဟိုတခြားဒီမြန်မာပြည်ထဲမှာနေကြတာလည်းနှစ်ပေါင်းများစွာရှိတာကြကြပြီဒီမှာပဲမွေးဒီမှာပဲတည်ကြတဲ့လူလေးရှိကြကြပြီပေါ့ဗျာဒါအစင်နာအရရှိကြပြီပါဘီအဲ့ဒီဒေသကတော့ဟိုအင်္ဂလိပ်ဖြစ်လက်ထက်ကပဲကျွန်တော်တို့သိရတော့ကတော့ဒီဒီသားမှာတော့အစ္စတန်ဘာလာကိုကိုရဲ့လူကတော့မြင်ရတာပေါ့ဗျာအဲ့တော့ဒီလူတွေရဲ့မိမိနိုင်ငံနဲ့မိမိပြည်နယ်အတွင်းမှာရှိတဲ့တိုင်းရင်းသားတွေကိုဒေသချစ်ခင်လာအောင်နောက်အတူတူကနေနိုင်အောင်ကျွန်တော်တိုင်းရင်းသားတွေကလည်းလုံခြုံစိတ်ချတဲ့အခွင့်အလမ်းတစ်ခုနဲ့နေနိုင်အောင်တော်တော်ကြီးကိုတိုးယူရမယ်ဆိုလို့တင်တာကတော့ကျွန်တော်ဒေသစီးပွားရေးဖွံ့ဖြိုးရေးဒီပေါ်မှာအဲ့လိုမျိုးတွေလုပ်ပြီးနိုင်ရင်တော့အလုံးနဲ့အချိန်ချုံးနိုင်ရင်ဖြင့်နောက်ပြန်ပြီးတော့ညညတို့ဖုန်းတစ်ခုရတာပါလိမ့်မယ်
။ဒါကတော့ရခိုင်ပြည်နယ်လေးလာရေးကော်မတီအဖွဲ့ဝင်ဥဝင်းနိုင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။လာမယ့်2019ခုနှစ်ဧပြီလ1ရက်နေ့မှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲတွေမှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကမဲအပြတ်သက်နဲ့အနိုင်ရခဲ့ပြီးအစိုးရဖွဲ့နိုင်ခဲ့တဲ့ NND ပါတီကြီးအနေနဲ့တိုင်းရင်းနယ်မြေတွေမှာလစ်လက်နေရာတွေရွေးချယ်မဲ့ဂျားဖြတ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်သင့်သလား။ရှင်ပြိုင်မျိုးရောလိုအပ်ပါသလားဆိုတဲ့အမြင်တွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်။
အော်တိုဝါလာ28ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညညချက်တရက်ထုတ်ပြန်ပြီးပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အသီးသီးမှလွှတ်တော်ကိုယ်စားလှယ်လေးလက်နေတဲ့မဲဆန္ဒနယ်တွေအတွက်လာမယ့်2019ခုနှစ်ဧပြီလ1ရက်နေ့စနေနေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဦးစီးပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥပဒေနဲ့အညီကျင်းပမယ်ဂျားဖြတ်ရွေးကောက်ပွဲတွေကျင်းပပြုလုပ်မှာဖြစ်တယ်ဆိုတာကြေညာလိုက်တာဖြစ်ပါတယ်ဒီလိုမျိုးတိုင်းနယ်ပြည်နယ်အသီးသီးကနေရာတော်တော်များများမှာအနိုင်ရခဲ့တဲ့ NND ပါတီကြီးအနေနဲ့လွှတ်တော်အသီးသီးကတိုင်းရင်းသားနယ်မြေတွေကလစ်လက်နေရာတွေကိုရွေးချယ်မဲ့အခုတဖန်ပြန်ပြီးကျင်းပမဲ့ဂျားဖြတ်ရွေးကောက်ပွဲတွေမှာရောပါဝင်ရှင်ပြိုင်တင်ပါသလားအမတ်အများစုနေရာရထားတဲ့လွှတ်တော်တွေကလစ်လက်နေရာတွေမှာရှင်ပြိုင်ဖို့ရောလိုအပ်ပါသလားဆိုတာကိုတော့မြန်မာနိုင်ငံရေးကိုလေ့လာအကဲခံနေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကအခုလိုသုံးသပ်ပါတယ်
ဟိုကျွန်တော်အနေနဲ့ကတော့သမကြကြပြောမယ်ဆိုရင်တော့ဟိုပြန်စင်းတယ်လို့ပဲထင်တယ်။ဟိုဘာကြောင့်လဲဆိုတော့နိုင်ငံလုံးရဲ့ဟိုအနေအထားအရာတိုင်းသားပါတီတွေကလည်းမဟာမိတ်ဖွဲ့ထားတယ်ဆိုတဲ့အနေအထားမျိုးမရှိဘူး။နောက်တကယ်နိုင်ငံရေး policy တွေပြောကြဆိုကြပြီဆိုလို့ရှိရင် NLD ကိုဟိုလုံးဝထောက်ခံပါတယ်ဆိုတဲ့သဘောမျိုးပေါ့နော်။ဟိုအဲ့ဒီအနေအထားမျိုးမရှိဘူး။ကြိုင်တယ်လို့ကျွန်တော်ထင်ပါတယ်
ဒီအစိုးရအဖွဲ့အစည်းမှာပါသွားဒေါန်ဆန်းစုကြည်ရဲ့ကော်မူးမဲဆန္ဒနယ်အပါအဝင်တခြားနယ်မြေတွေလည်းပါတယ်ပေါ့ဒါမဲ့ဆရာတိုင်းရင်းသားနယ်မြေတွေလည်းရှိပါတယ်အထူးသဖြင့်တော့ကျေးတီမိုင်းရှူညောင်ရွှေပေါ့နော်ဆရာအဲ့ဒီဒေသတွေကျိုင်းတုံပါပါတယ်အဲ့တော့အဲ့ဒီဒေသတွေကိုသွားပြီးတော့သူတို့လစ်လက်အတွက်ပေါ့နော်ဆရာဒီဂျားဖြတ်ရွေးကောက်ပွဲတွေမှာဝင်ပြိုင်မယ်ဆိုလို့ရှိရင်ရောဆရာအဲ့မှာရှိတဲ့တိုင်းရင်းသားပါတီတွေနဲ့ NLD နဲ့အပြိုင်မှုကဘယ်လိုရှိနိုင်ပါလဲဆရာ
ရွေးကောက်ပွဲမှာလှုပ်ဖြစ်ခဲ့တဲ့နောက်ဟိုတိုင်းဟိုပေါ့ဒေသအခြေအနေကဒီနေမျိုးမရှိလို့တိုက်ပွဲတွေဖြစ်နေလို့ဆိုပြီးတော့ပြဖြစ်လိုက်တဲ့နေရာတွေရှိတယ်။အဲ့နေရာတွေကတော့ကျွန်တော်ထင်တယ်လက်နက်ကိုင်အဖွဲ့အစည်းတွေကဟိုဩဇာညောင်းတဲ့ဒေသတွေဖြစ်တဲ့ကြောင်လို့ SNL ကနိုင်လို့တယ်လို့ထင်တယ်။အဲဥက္ကဋ္ဌဦးတို့ပါတီဒါပေါ့လေ။ NLD ရဲ့အနေထားကတော့ဒီရှမ်းပြည်နယ် NLD တာဝန်ခံကိုဥတွင်းထိန်ကဖယ်ရှားလိုက်တဲ့ကိစ္စမှာကတော့ဟိုအလုံးမလုံးဘူးပေါ့ရွေးကောက်ပွဲတွင်ကသူကပြင်းမဆင်းဘူးဆိုပြီးတော့အဲ့ဒီလိုဆွဆွဲချက်တစ်ခုလည်းပါတယ်။ဒါကြောင့်မလို့ဒိဋ္ဌာကိုအခုသူတို့ပြီးပြအောင်ဆောင်ရွက်ပြီးလို့ရှိရင်တော့ကိုတာဝန်ခံပုဂ္ဂိုလ်ပြန်ပြီးတော့တာဝန်ယူတည်ဖြစ်စေနောက်ထပ်အသစ်ဝဲလိုက်ကြည့်တယ်ဖြစ်စေဒီတစ်ခေါက်ကြားချက်ရွေးကောက်ပွဲကိုတော့တက်ကြွကြွဒီစီရင်လုပ်တော့ပြီးတော့ရွေးကောက်ပွဲဝင်လိမ့်မယ်လို့ယူဆပါတယ်။ချက်ပြည်နယ်မှာကဟိုအရင်2015မှာတော့ငါလည်းတီထိုင်ဖြိုးကနေရာတော်တော်များများနိုင်ထားခဲ့တာလည်းရှိတယ်။အဲဆိုတော့ရှမ်းပြည်နယ်မှာတော့ဟိုဒီတချို့နေရာတွေက SML နိုင်တယ်။တချို့နေရာတွေကလည်းအဲ NLD နဲ့တီထိုင်ဖြိုးနဲ့အကျိတ်နဲ့နည်းနည်းအရှင်ပြန်ရလိမ့်မယ်လို့ထင်တယ်။
ဆရာဦးရထွန်းအနေနဲ့ကောဒီဂျာဖြတ်ရွေးကောက်ပွဲမှာဆရာပြန်ပြီးတော့ရှင်ပြိုင်မှုရောအစီအစဉ်ရှိလား
ကျွန်တော်လွတ်လွတ်လပ်လပ်ပါတီဇွဲမထားဘဲနဲ့ကျွန်တော်ဝေဖန်ထောက်ပြတာတွေတုံ့တက်တာတွေကျွန်တော်လက်ချင်တဲ့ဆန္ဒရှိပါတယ်အဲ့ဒီဟောကနာပို့ပြီးတော့များတယ်ပေါ့ဒါကြောင့်မို့လို့ကျွန်တော်ကလာမယ့်ရွေးကောက်ပွဲတွေမှာကျွန်တော်ဒီစွတ်တော်ကိုလည်းကျွန်တော်ဝင်ရောက်ရှင်ပြိုင်ဖို့စိတ်ကူးရှိတော့ပါဘူး
ဒါကတော့မြမအရေးကိုလေးလာအကဲခန့်နေတဲ့ရှမ်းပြည်နယ်တီဘောမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့အချိန်တုန်းကတော့တိုင်းပြည်လုံးအတိုင်းအတာနဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်သူ့ဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြီးအစိုးရတရက်ဖွဲ့စည်းနိုင်ခဲ့ပါတယ်ပြည်ထောင်စုလွှတ်တော်အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်တွေမှာလည်းလွှတ်တော်ကိုယ်စားလှယ်နေရာအများစုကိုနေရာယူနိုင်ခဲ့ကြပါတယ်ရှင်မြန်မာနိုင်ငံရဲ့ဂျားဖြတ်ရွေးကောက်ပွဲအကြောင်းတင်ဆက်ပြီးမှာတော့အမေရိကန်ရွေးကောက်ပွဲအကြောင်းဆက်ပြီးပြောပြပေးကြပါရယ်ရွေးကောက်ပွဲကျင်းပဖို့သတင်းနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာအမေရိကန်သမ္မတလောင်းနေဟာမဲဆန္ဒရှင်တွေရဲ့ထောက်ခံမဲတွေရဖို့တေချာအောင်လို့အထူးသဖြင့်အကြိတ်နိုင်ရှင်ပြန်ရမယ့်ပြည်နယ်တွေမှာစူးစမ်းပြီးစည်းရုံးနေကြပါရယ်ဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်ကဗိုလ်တပူးနေ့ကကြာရောက်တဲ့သူ့ရဲ့မွေးနေ့ကိုဖလော်ရီဒါပြည်နယ်မှာဆင်နွှဲခဲ့တယ်လို့သူ့ရဲ့ပြိုင်ဘက်ဒေါ်နယ်ထရမ့်ကလည်းအဲ့ဒီဖလော်ရီဒါပြည်နယ်မှာပဲမဲဆွဲစည်းရုံးခဲ့ပါရယ်ဒေါ်နယ်ထရမ့်ကလာမယ့်နှစ်မှာအင်ဖြူရော်မှာနေရတော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့အင်ဖြူရော်နဲ့မလန်းမကန်းမှရှိတဲ့သူ့ရဲ့ဟိုတယ်အစ်တရားဝင်ဖွင့်ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါသေးတယ် VOA သတင်းတောက်ဇလက်တီကာဟုတ်သတင်းပေးပို့ထားတာဒေါခင်ဆိုဝင်းပြောပြပေးပါရှင
် Republican သမ္မတလောင်း Donald Trump ကဝါရှင်တန်စာရိုက်ကြီးအဆောက်အုံဟောင်းကိုဇင်းခံဟိုတယ်ကြီးအဖြစ်ပြုပြင်ပြောင်းလဲခဲ့ပြီးမနေ့ကတရားဝင်ဖွင့်ပွဲအခမ်းအနားကျင်းပခဲ့ရမှာဆန္ဒပြသူတွေကဒီဟိုတယ်ကိုသဘိတ်ပေါက်ကြဖို့ဆော်ဩခဲ့ကြပါတယ်Las Vegas မြို့ကသူပိုင်ဟိုတယ်တစ်ခုကဝန်ထမ်းတွေကိုကိုစားပြုတဲ့အလုသမားသမဂ္ဂကနေကမကထပြုပြီးဒီဆန္ဒပြပွဲကိုစီစဉ်ခဲ့တာဖြစ်ပါတယ်။ Las Vegas မြို့က Trump ဟိုတယ်အလုသမားတွေရဲ့နစ်နာကြေးတောင်းဆိုချက်တွေကိုညှိနှိုင်းမပေးခဲ့တဲ့အတွက်အလုသမားသမဂ္ဂကနေအခုလိုကန့်ကွက်နေတာပါ။ American ပြည်အောင်စုရဲ့မြို့တော် Washington DC ကသမိုင်းဝင်စားရိုက်ကြီးအဆောက်အုံဟောင်းကိုအသွင်ပြောင်းထားတဲ့ဟိုတယ်ထဲမှာတော့ Donald Trump ကဒီဟိုတယ်ပြုပြင်တဲ့စီမံကိန်းအောင်မြင်မှုဟာသူသာသမရဖြစ်ခဲ့ရင်ဆောင်ရွက်ပြနိုင်တဲ့နမူနာတစ်ခုပါပဲလို့ဂုဏ်ယူပြီးပြောဆိုလိုက်ပါတယ်
။ Project like this demonstrate what is possible.
ဘုံညီမှန်းချက်တစ်ခုအတွက်အသင်းတစ်ခုကညီညီညွတ်ညွတ်ပူးပေါင်းလုပ်ကြရင်အောင်မြင်တယ်ဆိုတာကိုဒီစီမံကိန်းကတရုတ်ဖော်ပြလိုက်တာပါပဲ။နောက်ကျွန်တော်တို့အစိုးရနဲ့အတူဘလို့လောက်ကြရင်အလုပ်ဖြစ်တယ်လဲဆိုတာကိုပြသရလဲရောက်ပါတယ
်လူထုစစ်တမ်းတွေအရဟီလရီကလင်တန်ကအသာစီးရနေတာကိုအမိလိုက်နိုင်ဖို့အတွက်ဒေါ်နယ်ထရမ့်ကနောက်ဆုံးအနေနဲ့လုံးပန်းနေရတဲ့အတွက်အစ္စရေးနယ်ဘွားအမေရိကန်နိုင်ငံသားတွေအပါအဝင်တခြားအုပ်စုတွေကိုလည်းစီရင်နေရပါတယ်
My administration will stand side by side with the Jewish people and Israel's leaders.
ကျွန်တော်အစိုးရအနေနဲ့အစ္စရေးနိုင်ငံရဲ့ဆက်ဆံရေးပေါင်းကူးတရာဆက်လက်ခိုင်မအောင်အစ္စရေးပြည်သူတွေနဲ့ရောခေါင်းဆောင်တွေနဲ့ပါအတူရှင်တွဲရပ်တည်မှာဖြစ်သလိုအစ္စရေးနယ်ဝအမေရိကန်တွေနောက်ပြီးအမေရိကန်နိုင်ငံသားတွေအားလုံးနဲ့ပါလက်တွဲသွားမှာဖြစ်ပါတယ်
သူပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်ကတော့အကြိမ်နဲ့ရှင်ပြန်ရမယ်ပြည်နယ်တွေမှာဖိဖီစီစီစီယုံရေးဆင့်နေပါတယ
် Every vote counts just ask my friend
မဲတမဲတိုင်းဟာအရေးကြီးပါတယ်ကျမတို့ရဲ့မိတ်ဆွေဒုသမ္မတဟောင်းအယ်ဂိုးကိုပဲမေးကြည့်ကြပါဦးဒီဖလော်ရီဒါပြည်နယ်ကလိတ်ဝော့သ်မြို့ကလေးကလည်းမဲရည်အတွက်အတွက်ထူးခြားမှုပေးနိုင်ပါတယ်ဖလော်ရီဒါပြည်နယ်ကလည်းအနိုင်ရှုံးကိုဆုံးဖြတ်ပေးနိုင်ပါတယ်တကယ်လို့သာမဲဆန္ဒရှင်တွေအားလုံးထွက်ပြီးတော့မဲပေးနိုင်ခဲ့ရင်နိုဝင်ဘာ၈ရက်နေ့မှာကျမတို့အောင်ပွဲခံနိုင်မှာပ
ါလူထုစစ်တမ်းတွေမှာဒေါ်နယ်ထရမ့်အသာစီးရနေတဲ့အိုဟိုင်းယိုးပြည်နယ်မှာတော့ဟီလရီကလင်တန်ရဲ့သမီးဖြစ်သူချဲလ်စီကလင်တန်ကသူ့မိခင်အတွက်မဲဆွဲစည်းရုံးနေပါတယ်
We have to turn Ohio blue up and down.
မဲဆန္ဒရှင်တွေရဲ့ထောက်ခံမှုမဲတွေနဲ့ဆိုရင်ကျမတို့အိုဟိုင်းယိုးပြည်နယ်ကိုဒီမိုကရက်တစ်တွေရဲ့အပြာရောင်လွှမ်းအောင်ပြောင်းပြေးကြရအောင်ပါရှင်
ကယ်လီဖိုးနီးယားပြည်နယ်မှာတော့ဟီလရီကလင်တန်ကိုထောက်ခံမဲ့သူရှားမဲ့ပုံမပေါ်ပါဘူး။ဒါပေမဲ့ဟောလိဝုဒ်အကျော်အမော်တွေကိုကျယ်ပွင့်တွေနဲ့ဂုဏ်ပြုတဲ့နေရာမှာဒေါ်နယ်ထရမ့်ကိုဂုဏ်ပြုတဲ့ကျယ်ပွင့်ကိုမနေ့ကအာယုံမတက်ခင်မှာပဲတူနဲ့ထုဖျက်ဆီးခံခဲ့ရပါတယ်။အဲ့ဒီဖျက်ဆီးတဲ့သူလို့တန်တရားရှိသူကိုဖမ်းဆီးနိုင်ခဲ့ပြီးအပြစ်အစီးတွေကိုလည်းပြန်လည်ပြုပြင်ခဲ့ပြီးဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American တန်ကနေ2016ခုနှစ်အောက်တိုဘာလ28ရက်တောက်ကြနေမနက်ခင်းအစီအစဉ်ဒီကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တောက်ကြနေမနက်ခင်းနိုင်နားဆင်နေကြ EDI အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရဖို့ရှိတယ်လို့ကျမ်းမာရေးခန္ဓာနဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
အဲ့ကိုရည်တဲ့ပတ်မှာစဉ်းနွေးနေတယ်တစ်ပတ်မှာလည်းညရပြန်လည်ယူပြားစီကိုလုံးနေမယ်ဆိုလို့ရှိရင်ကဗဒါတလန်တန်တလန်ဆိုတယ်လို့ဘယ်တော့မှစုံမှတ်ကိုရောက်နေ
နောက်ပိုင်းမှာအပြည့်အစုံထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့အရင်ဆုံးဒေါ်လာလာတန်းစီစဉ်ပို့ချပေးနေတဲ့ American 3 EDN အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်
idiom နဲ့အတွက်တင်ပြမယ့် idiom အသုံးကတော့
not bat and eyelash
ဖြစ်ပါတယ်စာလုံးပေါင်းက not not မဟုတ်သဘော bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် eyelash eyelash ကတော့မျက်တောင်ဖြစ်ပါတယ်ဒါကြောင့်မလို့ကပိုက်တစ်ခုလုံးရဲ့လုံကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါကျမတို့မြန်မာမှာလည်းမျက်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှိများတည်ပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash idiom အဓိပ္ပာယ်ကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတော့မှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံအားလည်းမသင့်စိတ်လည်းမဆိုးဝိနည်းမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါလေ။ဒီနေ့တော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တောင်ပြုတော့မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူး။ဘာမှမဖြစ်တယ်လို့ပဲလို့အတိအပြရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Her father did not bat an eyelash when his daughter told him she's getting married.
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တယ်လို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးနဲ့ဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်ပို့ချပေးနေတဲ့ American EDN 3 English စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်အတွက်ကျမ်းမာရေးခန္ဓာအစီအစဉ်မှာတော့စုညံတန်နဲ့ကျမ်းမာရေးအနေရဲ့အကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာစုညံတဲ့အတန်တွေကြောင့်နားလည်မှုအပါအဝင်ကျမ်းမာရေးပြဿနာတွေဖြစ်စေနိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဘလို့ကြောင့်မို့လို့ဒီစူညံတန်တွေကနားကိုထိခိုက်စေနိုင်ပြီးတခြားဘလို့ကျန်းမာရေးအန္တရာယ်တွေဖြစ်စေနိုင်ပါသလဲဒီလိုမျိုးမဖြစ်အောင်လို့ဘလို့မျိုးကာကွယ်သင့်ပါသလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားတဲ့ကျန်းမာရေးခန္ဓာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
โอเคဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီပတ်ဝန်းကျင်စူညံတန်တွေကြောင့်တချို့ညှဉ်းပန်းကြတာတွေပြဿနာတက်ကြတာတွေကြုံနေရတာမို့ဒီအိမ်တွင်းအိမ်ပြင်စူညံတန်ကကျန်းမာရေးအတွက်ကဘလို့အန္တရာယ်ရှိနိုင်တယ်ဘလို့ထိမ့်သိမ်းကာကွယ်သင့်တယ်ဆိုတာတွေကိုကျွန်တော်တို့ဆွေးနွေးအောင်ဆရာရင်အဲ့တော့မြန်မာနိုင်ငံမှာစူညံတန်တွေအနေထားဘလို့ရှိနေပြီးတော့သုတေသနတွေရောစူညံတန်တွေရဲ့အကျိုးဆက်တွေကိုဘာတွေသိထားလဲဆရာရင်
ကျွန်တော်တို့ကလေးငယ်ငယ်တည်းကပေါ့နော်လူကြီးအတန်းတွေမှာလော့စပီကာကြီးနဲ့ဖွင့်နေလူကမနက်တိုင်းဟစ်တယ်လို့အောင်ပြောရတာပေါ့နော်ဒါကတကြာလုံးတစ်မျိုးလုံးသိအောင်မနက်မှာကျွန်တော်လော့စပီကာကြီးခိတ်ပြီးတော့ကျွန်တော်ဟောတာပေါ့နော်အဲ့တော့အတန်းမျိုးကျွန်တော်တို့ပိုင်းခြားတစ်မျိုးကသာယာနာပေါ်ပဲဖြစ်တဲ့ဂီကထန်လေးပေါ့အဲ့ဒီကနေမှအတန်းသူတို့ပြောတဲ့ volume အကျယ်ကြီးပေါ့နော်ဟောတဲ့ခါကျတော့စူညံတာတက်ပြောင်းလဲသွားတာပေါ့အရင်တော့ကျွန်တော်ရန်ကုန်မှာလဲမတော်ကားကြီးဟိုနေတီးကြတာပေါ့အရင်ကိုစူညံတယ်ဒါတိတ်မကြခင်ကဒီကားဟွန်းတယ်ကင်းမဲ့ဆုံးဆိုပြီးမျိုးလေးမှလုပ်လိုက်တော့အဲ့စူညံတယ်တော့ရော့သွားတယ် အဲ့ကြောင့်မှအတန်တွေကိုမလိုဘဲနဲ့အကျည်ကြီးဖွင့်တာပေါ့ညောင်ငန်းတွေဖြစ်သွားတော့လူတွေမှာတော်တော်လေးစိတ်နှောက်ယှက်ဖြစ်တာပေါ့နော်အဲ့တော့လက်ဖက်ရည်ဆိုင်တွေကာရာအိုကေဆိုင်တွေလမ်းဘက်မှာခလာဝါတွေပါတွေရောင်းနေတိုင်ရင်စေးရောင်းနေအကုန်လုံးတော့အလှူခံပေါင်းစုံပေါ့နော်ကျွန်တော်တို့တယ်လီဖုန်းပြောလို့မရဘူးသူတို့ဝင်လာပြီဆိုလို့ချင်းတော်တော်နှောက်ယှက်ဖြစ်တာနော်အတန်မဆဲတဲ့ပတ်စံဆိုပြီးတော့တရွာလုံးကိုခါတဲ့ဒါဘာသာရေးနဲ့တော့ຫນွေတာပေါ့လေတဝိမဲ့လဲပေါ်လုံးနေရန်ကျဲတော့လူတွေမှာနှောက်ယှက်တွေဖြစ်တယ်အဲ့တော့သူ့ရည်နာလုတ်ထားတာကအဲ့လိုစူညာတန်ကြောင့်ပါလိဖြစ်တယ်လေဆိုတာမဟုတ်ပေမဲ့အမေရိကန်နိုင်ငံမှာသူ့ရည်နာကြည့်တာလက်ချက်နဲ့ကြည့်ရနားထောင်တာလက်ချက်ကိုအလံကုန်ဖွင့်လာတဲ့ခါကျတော့အဲ့အမေရိကန်ကလေး၁၀ယောက်မှာတယောက်ကနားလေးတဲ့ယောဂါတွေရတယ်။ဘာကြောင့်လဲဆိုဒီလိုနားထဲမှာခုနအီယာဖုန်းပေါ့ဗျာတက်ထားပြီးတော့လမ်းတော့ရထားစီကားမောင်းပေါ့အကုန်လုံးကျွန်တော်စူညာတန်တစ်ချိန်လုံးတက်ထားတဲ့ခါကျတော့စူညာတန်ကြောင့်နားလေးတာတွေကိုဖြစ်တယ်ကျွန်တော်နိုင်ငံမှာလည်းအဲ့လိုလေးတော့တွေ့လာတာပေါ့နော်တော်တော်များများကအဲ့တော့သိကြည့်ကြတဲ့သူတွေကတော့မရှိပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီစုညံတန်ကလူရဲ့နားကိုအဓိကဘယ်လိုထိခိုက်စေတာလဲဆရာ
ကျော်အတန်တစ်ခုကကျွန်တော်ခေါင်းလောင်းလေးတစ်ချက်ထိုးလိုက်မယ်ဆိုတင်းဆိုတော့ပြုံခါတဲ့အတန်လိုင်းတွေကနားတွေကိုရောက်လာတဲ့အခါမှာအပြင်နားတွေကိုဝင်သွားတယ်တန်လိုင်းကလာပြီးတုံခါတဲ့အတွက်ကြောင့်ထင်ပါတယ်နားစီပါပါလေးကလည်းတုံလာတာပေါ့ဒါနားစီကဒီအပြင်နားကနေပြီးတော့အထဲကိုနောက်မှသူနဲ့ကတ်နေတဲ့အလယ်နားမှာအယူလူသူသေးလေးရှိတယ်အဲ့အယူလူသူသေးလေးကလည်းလိုက်ပြီးတော့တုံလာတယ်ကံတီးတို့လိုပေါ့လေအဲ့အလင်းနာကနေပြီးအတွင်းနာကိုကူတဲ့အခါကျတော့အဲ့မှာအာယုံကျောသေးသေးလေးတွေရှိတယ်။အဲ့ခုနကအတန်လိုက်ဟာအာယုံကျောသေးသေးလေးတွေရှိတဲ့အတွင်းအနာကိုရောက်သွားပြီဆိုရင်မျက်စိလိုင်းပြပြောင်းသွားအောင်တော့မျက်စိလိုင်းကနေအုံနောက်ကိုပို့လိုက်တာပေါ့။အဲ့တော့ဒီအတန်ကိုကျွန်တော်ဒက်စီဘယ်နဲ့တိုင်းတာပေါ့အတန်တို့ကျော်ပေါ့နော်။အဲ့တော့အတန်ဆိုတော့စာကြည့်ကန်ထဲမှာကျွန်တော်ကအတန်လေးလေးစမ်းနေတူတူလေးပြောမယ်။ဒါမကြားတရားလေးပြောမယ်။အဲ့လောက်အတန်ကဒီလိုကကြားရအောင်အာယုံစိုက်ရတယ်။အဲ့အတန်ဆိုတော့ကျွန်တော်က30 decibel လို့သတ်မှတ်ထားတာပေါ့နော်အဲ့တော့ကျွန်တော်အခုသူများကြားအောင်ပုံမှန်ပြောရဆိုလို့ရှိရင်ဒါ60 decibel ဖြစ်သွားပြီအဲ့ဒီအထိကိုအတန်လိုက်ရတော့ဒုက္ခမှာမပေးသေးဘူးပေါ့အဲ့ဒီနဲ့ပုံပြီးကျေတဲ့60 decibel ပေါ့ဗျာအဲ့ဒါမတော်ကားတွေလမ်းတွေပါတခါလေအတန်မေးစုညံနေပြီးဘီးဆက်မောင်းနေအခုဆိုရှင်ကျွန်တော်တို့အိမ်ဘေးမှာပြည်လက်မျိုးဖြုံဆက်တွေကိုကိုကိုကိုနဲ့ခါလေမောင်းနေတယ်ဒီ60 decibel အထုံခံဝရှိအတန်ကိုတနေ့ကို8နာရီတည်းပို့ပြီးမကြားခင်ဘူးလို့ကျွန်တော်ကသတ်မှတ်ထားတယ်အဲ့ဒီကပူကျဲပြီးတော့ကျွန်တော်115 decibel ပါလေဆိုလော့စပီကာကြီးရဲ့အော်တာပေါ့ဗျာမတော်ကားဟိုနေကျဲကြီးကြီးမဲ့ရေပေါ်ထိုးဆက်တွေအတန်းနောက်ကမတော်ကားအင်ဂျင်တွေကြာကြီးပေါင်းထားတယ်ပေါ့နော်အဲ့လိုစူညံတယ်နေထားတယ်ခုန115 decibel အထိရှိပါပြီအဲ့တော့သူတယောက်ရဲ့နားဟာအဲ့ဒီ115ရှိတဲ့ decibel ကိုတနည်းကို15မိနစ်တည်းပူကြီးမကြားသေးဘူးအဲ့ဒီအရင်မှာတုံခါမှု140ဖြစ်တဲ့ချက်လီနိုင်ပေါ့ဗျာ။နောက်ရန်နေပါလေပောက်ကွဲတဲ့ဟုံးတိုင်းပေါ့နော်ဘုံနေပောက်တဲ့ဖြစ်နေပြန်မှာတတ်မှတ်နေပြစ်ကြတယ်။အဲ့လိုအတန်လေးဆိုလို့ရှင်တော့တခဏတာကြားလိုက်တာနဲ့ပဲနားကိုကျွန်တော်အထိခိုက်နိုင်တယ်ပေါ့နော်။တန်လိုင်းကအာယုံကြိုးလေးတွေပျက်စီးတာ။အဲ့အာယုံကြိုးလေးတွေပျက်စီးပြီဆိုရင်ကျွန်တော်ကုသလို့မရတော့ဘူး။ဆရာသက်တာနားလေးတဲ့ယောဂါပါနားထိုင်တာရနိုင
်။ဟုတ်ကဲ့ဆရာ။လော့စပီကာရဲ့အတန်ချက်ဆက်တွေကအတန်တွေကပို့ပြီးတော့ဒီတတိထားဖို့လူလာလာပါဆရာနော်။သူက15မိနစ်လောက်ပဲ
။
ဖြစ်တာလေသူက
နတ်ပြေ60
တိနေ
များတဲ့ခါပေါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့ဆရာကြီးဒီစူညံတန်မြင့်တာတွေပေါ့နော်ဒီ decibel မြင့်တာ60ကျော်တာတွေကိုကာကွယ်နိုင်ဖို့အတွက်ဆရာကြီးဘယ်လိုမျိုးလှုပ်ဆောင်တင်လဲဆရာ
ဖြစ်တာကနားကလေးတဲ့အကြောင်းပဲကျွန်တော်ပြောသွားတာတကယ်တမ်းကအဲ့ဒီနားလေးုံနေမကဘူးနားထဲမှာပစင်းဆန်နေလို့အများရန်ကြားပြီးတော့နားဥရဲ့လက္ခဏာတွေလည်းဖြစ်နိုင်တယ်ပတန်ကုသခက်တယ်နောက်စူညံတန်ကြောင့်လူတွေကစိတ်တူတယ်စိတ်တူလို့ပဲဟိုတလောကဟော်လန်နိုင်ငံသားကဒီအလူမဘူးရနေရတွေကိုပြက်တွေသွားဖြုတ်တာမျိုးတွေတွေ့ရပြီပြီးတော့အဲ့စဉံတဲ့ညလူရကနာမငြိမ်ဘူးဖြစ်တယ်တဲ့နောက်ကနှလုံးခုန်မှုညင်လာတယ်နှလုံးခုန်မြင့်လာတဲ့အဲ့ကတွေးလို့ရောဟာတွေပိုရတယ်နောက်အစာရင်ရစစ်တွေပိုထွက်လာစေတဲ့အတွက်ကြောင့်အစာရင်ရောဟာတွေရနိုင်တယ်လူငန်းခွေအလုပ်လုပ်နေတဲ့လူတွေမှာအာယုံဆုတ်ဆိုင်မှုညော့နေတာပေါ့အဲ့တော့ကာကွယ်မယ်ဆိုလို့ရှိရင်နှစ်ပိုင်းရှိတာပေါ့နော်အတန်ထုတ်လွှင့်တဲ့နေရာပေါ့နော်ဆိုတော့လော့စပီကာတက်တဲ့နေရာပေါ့နော်အဲ့ဒီနေရာတွေနဲ့တော့အတန်ကိုဆင်ကျင်ပြီးတက်စီပဲကိုလျှော့ပြရမှာပေါ့နော်တောင်းတောင်းကြားတယ်ဒါမှမဟုတ်ကျွန်တော်ပြီမြို့ပါဟိုတို့ကစောက်စီပီကာတွေတုံးမဲ့စာဆောင်းပေါက်ပဲတုံးမှာဆိုခုနတက်စီပဲကိုလျှော့ချတာတက်စီပဲကခုန100ကျော်မဲ့စာ80 60လောက်မှာထိန်ပြီးတော့ကိုပတ်ဝန်းကျင်အနည်းဆုံး2-3လောက်ကြားတယ်ဆိုအဆင်ပြေပြီပေါ့တရလုံးကမော်အော်တော့ပေါ့နော်နောက်အချိန်နည်းနည်းပေါ့ဒီနေ့ကို8နာရီလောက်ကြားမယ်စာဒီနေ့ကိုအချိန်ကိုလျှော့ပလိုက်မယ်ညဘက်အချိန်တွေမှာကျွန်တော်တို့မလုပ်တော့ဘူးအခုကျွန်တော်စူညံတန်တွေကပြဿနာတွေဖြစ်လာပြီဆိုတော့ဒီစူညံတန်တွေရဲ့စီကံတွေထုတ်တာပေါ့နော်အခုရက်ကွက်ကနေပဲဖြစ်ဖြစ်မြို့နေရာနဲ့ဖြစ်ဖြစ်အစိုးရနေကြက်မှတ်လုပ်ရတော့မယ်ဒီနေ့ရောက်နေပါပြီ
ဟုတ်ကဲ့ဆရာနောက်ဒီအတန်လက်ခံတဲ့ဒီတူူးချင်းအပိုင်းရောဘာတွေလုပ်နိုင်အောင်လဲဆရာ
နားကိုကျွန်တော်ပိတ်ဆို့ရတာပါပေါ့လေအဲ့တော့တာမန်ဂုံးလေးပိတ်ဆို့ယုံနေလောက်ကတော့30 decibel လောက်ကိုပဲကာဝယ်နိုင်တယ်အဲ့တော့ခုနလိုပေါ့60 90 125လောက် decibel ရှိတဲ့အတန်လေးကြတော့ကျွန်တော်ခုံးနဲ့မရတော့ဘူးအဲ့တော့ကျွန်တော် ear plug လို့ခေါ်တာပေါ့နော်အဲ့ဒါလေးကတခါတည်းနားထဲကိုကျွန်တော်ပစ္စည်းကရိယာနဲ့ဆို့လိုက်တာဒီမှာဘာမှမကြတော့ဘူးအဲ့ဒါနဲ့ကျွန်တော်ကာကွယ်လို့ရပါတယ်ဒါဈေးကွက်တင်မှာကျွန်တော်ရောင်းနေပါတယ်နောက်တစ်ခုက EMF လို့ခေါ်တာပါနော်အထုလိုပဲကျွန်တော်ဆောင်းပြီးတော့အပေါ်ကနေခေါင်းကနေနားတစ်ခုလုံးကိုတစ်ခုနဲ့အုပ်ထားတာပေါ့နော်အဲဖြားတယ်နေမဝင်တော့ဘူ
းဟုတ်ကဲ့ဆရာအဲ့တော့တကယ်လို့များဒီနားထိခိုက်လာပြီဆိုတော့ဆရာရယ်ဘယ်လိုလက္ခဏာတွေနဲ့စပြီးတော့သိနိုင်မလဲ
တကယ်တမ်းကနားထဲမှာသူကကြိုက်တယ်နားကြိုက်တယ်နားပြည်ရယ်ဆိုလို့ဆရာအောင်ဆီရောက်လာတယ်နားလေးရောက်တောင်းတောင်းရောက်ခဲတယ်အဲ့တော့နားလေးရဲ့လက္ခဏာဘယ်လိုစလဲဆိုချက်ချင်းဖြစ်မှာမဟုတ်ဘူးနော်အဆူညံတာနေရာလဲဒီနေ့ကြတော့ဒီနေ့ဖြစ်သွားတာမဟုတ်ဘူးခုက140 decibel ဆိုရင်တော့ချက်ချင်းဖြစ်နေတာပေါ့လေဘယ်လိုစသိမလဲဆိုရှင်ဟို TV ကြည့်တဲ့အခါမှာအတန်ကိုချိန်ပြီးပါသူများတကပုံမှန်လေးကြီးကိုကတော့မအတန်ချိန်ချိန်ပြီးရတယ်သူများတဲ့စကားပြောချင်းပြန်ပြန်မေးနေရတယ်နောက်တစ်ခုကကလေးကိုယ်ကမကြားတော့ဘူးနောက်ကတယ်လီဖုန်းမိသားစမကြားတော့ဘူးအဲ့လိုဖြစ်လာပြီဆိုရင်နားအထုပ်ခုဆောင်သွားပြီးတော့စမ်းသပ်ဖို့တော့လိုပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့ကြာသာပတိနေ့ညပိုင်းနဲ့အခုလိုတောက်ကြမနက်ခင်းနေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်နောက်ထပ်နားဆင်ရမယ့်အစီအစဉ်ကတော့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်တိုင်းရင်းဒေသကနောက်ဆုံးရသတင်းတွေကိုနေဆက်ဒေသကတိုင်းရင်းသတင်းတောက်တွေကစူးစီးတင်ပြပေးထားတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါBNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အထူးဒေသလေးမိုင်းလာတပ်ဖွဲ့နေပြီအတွင်းမှာတက်ဆွဲထားတဲ့ UWSA ဝါတပ်ဖွဲ့တွေတက်ဆုပ်ပြန်ဖို့မြန်မာအစိုးရတပ်မတော်ကနေညွန်ကြားလိုက်ပါတယ်နေသားဆောင်စခန်းတွေတိုက်ခိုက်ခံရမှုကိုစုံစမ်းဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေကော်မရှင်တစ်ခုဖွဲ့စည်းလိုက်တယ်ဆိုတာနဲ့ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်
ကျမကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်အရှေ့ပိုင်းအထူးဒေသလေးမိုင်းလာတပ်ဖွဲ့နေမြေအတွင်းမှာနေရာယူထားတဲ့ UWSA ဝါတပ်ဖွဲ့တွေတပ်ဆုပ်ပြန်ဖို့မြန်မာအစိုးရတပ်မတော်ကညွှန်ကြားလိုက်ပါတယ်24ရက်နေ့နောက်ဆုံးထားဖယ်ရှားဖို့တပ်မတော်ဘက်ကညွှန်ကြားလိုက်တာပါဒါပေမဲ့ဝါတပ်ဖွဲ့တွေကတပ်ဆုပ်ပြန်တာမရှိသေးတဲ့အတွက်အစိုးရတပ်မတော်ဘက်ကလည်းရှမ်းပြည်အရှေ့ပိုင်းမိုင်းလာနယ်အနီးကိုစစ်ရင်အားအလုံးရင်းနဲ့ပို့ဆောင်နေလို့တိုက်ပွဲဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်အထက်အမိန်ရမိုင်းလာဒေသတွေရောက်ရှိလာတာဖြစ်လို့ညွှန်ကြားချက်မရှိရင်တပ်ဆုပ်နိုင်မှာမဟုတ်ဘူးလို့ဝါအရာရှိလော်ဆိုင်နပ်ကပြောပါတယ်အော်တိုဘာလ26ရက်နေ့အထိအစိုးရတပ်နဲ့ဝါတပ်တို့စစ်ရေးအသင့်အနေထားရှိနေပြီမဲ့ထူးခြားလာတဲ့စစ်ရေးလှုပ်ရှားမှုမရှိသေးလို့ရှေ့တန်းတာဝန်ကြမိုင်းလာအရာရှိငယ်အပေကပြောပါတယ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ဟာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် NDAA ခေါ်မိုင်းလာတပ်ဖွဲ့ရဲ့တပ်စခန်း5ခုကိုစက်တင်ဘာလကုန်ပိုင်းကတင်ပိုက်လိုက်တာဖြစ်တဲ့ဆိုပြီးအစိုးရတပ်မတော်ကကြားဝင်လာတာဖြစ်ပါတယ်
ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းမှာနေချာတပ်စခန်းတွေတိုက်ခိုက်ခံရမှုကိုစုံစမ်းဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေအဖွဲ့ဝင်၁၁ဦးပါတဲ့ကော်မရှင်တစ်ခုကိုဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မရှင်ကိုအောက်တိုဘာ24ရက်နေ့ကပြုလုပ်တဲ့လွတ်တော်ကိုယ်စားလှယ်များအစည်းအဝေးကနေဖွဲ့စည်းလိုက်တာပါ။ကော်မရှင်အဖွဲ့ဝင်တွေဟာအောက်တိုဘာ5ရက်နေ့ကရဲစခန်းတွေတစ်ချိန်တည်းတိုက်ခိုက်ခံရမှုတွေကိုစုံစမ်းမှဖြစ်ပြီးအကြမ်းဖက်မှုဖြစ်ပေါ်ရတဲ့အကြောင်းရင်းတွေလုံခြုံရေးအဆောင်ရွက်ဖို့လိုအပ်ချက်တွေပင်္ဂလီကျေးရွာတွေမှာဥပဒေစိုးမှုမှုရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးကျော်စောဦးကပြောပါတယ်။ကော်မရှင်ရဲ့တက်တန်းကိုအောက်တိုဘာ25ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့ထိတက်မှတ်ထားပြီးကော်မရှင်ရဲ့လေ့လာတွေ့ဆချက်တွေကိုနှစ်ပတ်တွင်လွတ်တော်ဥက္ကဋ္ဌကိုတင်ပြသွားမှာဖြစ်တယ်လို့လည်းဦးကျော်စောဦးကပြောပါတယ်။
ကချင်ပြည်နယ်မှာပြင်းထန်စွာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်သွားဖို့မြစ်ကြီးနားမြို့ဘာသာပေါင်းစုံကလူထုအင်အား3000ကျော်ဟာတိုက်ပွဲအလိုမရှိပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးငြိမ်းချမ်းပါစေဆိုတဲ့ပိုစတာတွေကန်ဆောင်ပြီးလမ်းလျှောက်ဆန္ဒထုတ်ဖော်ပွဲကိုအောက်တိုဘာလ22ရက်နေ့ကပြုလုပ်ခဲ့ကြပါတယ်။လမ်းလျှောက်ဆန္ဒထုတ်ဖော်တဲ့အစီအစဉ်မှာစစ်ပြေဒုက္ခသည်တွေအပါအဝင်ကချင်ဗမာရှမ်းမွတ်စလင်ဟိန္ဒူနဲ့တရုတ်အမျိုးသားတွေလည်းပိုစတာများကန်ဆောင်ကာဆုတောင်းလှည့်လည်ဆန္ဒပြခဲ့ရမှာပါဝင်ခဲ့တယ်လို့ဥဆောင်သူဥလုံကျုံတူတော်ကပြောပါတယ်။အော်တိုဘာလလက်ဆန်းပိုင်းကစပြီးမြမတက်မတော်ကနေလေတက်တန့်ကားတက် လက်နက်ကြီးတပ်တွေနဲ့ကချင်ပြည်နယ်မှာထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်ထိုးစစ်ရပ်တန့်ရေးပြည်တွင်းပြည်ပမှာပြုလုပ်လာတာဖြစ်ပါတယ်
။ကရင်ပြည်နယ်တန်တောင်မြို့နယ်လိတ်တုံမြို့နယ်ခွဲမှာရှိတဲ့ကရချီကျေးရွာမှာ23ရက်နေ့ကဘုံပေါက်ကွဲမှုကြောင့်ရွာသား5ယောက်တန်ရာရရှိသွားပါတယ်။အဲ့ဒီပေါက်ကွဲမှုရဲ့အနည်းနာတစ်ပိတ်မှလက်ပစ်ပုံးအစတွေကိုတွေ့ရှိရတဲ့အတွက်လက်ပစ်ပုံးတို့ယူဆနိုင်တယ်လို့ပေါက်ကွဲတဲ့အကြောင်းရင်းကိုဆက်လက်ဆောင်ဆန်းသွားမယ်လို့ KNU တောင်ငူခရိုင်တပ်မဟာနေရဥက္ကဋ္ဌပတိုစောအေဝါကပြောပါတယ်အဆိုပါကြေးရွာအနည်းနာနယ်မြေမှာဆိုရင် KNU တပ်မဟာနေနဲ့ KNPP အဖွဲ့အပြည့်အစိုးရတပ်မတော်တို့လည်းဝင်ထွက်တွာလာတဲ့နယ်မြေဖြစ်တဲ့အတွက်ကြောင့်စုပေါင်းအုပ်ချုပ်တဲ့နယ်မြေဖြစ်ပါတယ်
ရင်ကျန်းရေးအတွက်ကြားမတန်းတူရေးမဟာမိတ်အဖွဲ့ AGIPP နှစ်ပတ်လည်အစည်းအဝေးနဲ့မြန်မာနိုင်ငံအမျိုးသမီးငင်းချမ်းရေးနဲ့လုံခြုံရေးအတွက်ပူးပေါင်းလှုပ်ဆောင်မဲ့နီးလန်းတွေနဲ့ပတ်သက်ပြီးအလုံယုံဆွေးနွေးပွဲတစ်ခုအောက်တိုဘာလ21ရက်နေ့နဲ့22ရက်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့ရာမညဟိုတယ်မှာကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲမှာငင်းချမ်းရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေဖြစ်တဲ့ပြည်နယ်နဲ့တိုင်းဒေသကြီးအဆင့်ဖွဲ့စည်းမဲ့ပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးပူးတွဲကော်မတီမှာအမျိုးသမီးတွေ30ရာခိုင်နှုန်းပါဝင်ဖို့ဆက်ပြီးတောင်းဆိုသွားမယ်လို့AGIPP ဥက္ကဋ္ဌမိကွန်းချန်းလွန်ကပြောပါတယ်လွန်ခဲ့တဲ့ဇွန်လ30ရက်နေ့ကမွန်ပြည်နယ်မှာဖွဲ့စည်းခဲ့တဲ့အပြစ်ခတ်ရက်စေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCS အဖွဲ့ဝင်14ဦးထဲမှာအယက်သားကိုစလဲမွန်အမျိုးသမီးဒေါက်တာမိရင်ချမ်းနဲ့ကရင်အမျိုးသမီးနော်စာထူးတို့သာပါဝင်တဲ့အတွက်အမျိုးသမီးပါဝင်နေမှု 14.3 ခန့်နှုန်းသာရှိနေပါတယ်မွန်ပြည်နယ်အတွင်းမှာရွှေပြောင်းအလုပ်သမားတွေအများအပြားရှိနေတဲ့အတွက်လူအခွင့်ရေးချိုးဖောက်ခံရမှုပဋိမ့်မှုတွေမကြာခဏဖြစ်ပေါ်နေတာအထူးသဖြင့်အမျိုးသမီးတွေငြိမ်းချမ်းရေးနဲ့နိုင်ငံရေးမူပေါင်းဆွေးနွေးမှုနဲ့ပြန်လည်နေရာချထားရေးမှာပါဝင်ဆောင်ရွက်ခွင့်ရဖို့လှုံ့ဆော်သွားရမယ်လို့မိကွန်းချန်းနွန်ကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်းနှုတ်ခရိုင်အတွင်းမှာမြန်မာနယ်သားဆောင်စခန်းတွေတိုက်ခိုက်ခံရပြီးဒေသအတွင်းမှာလုံခြုံရေးအရာစိုးရိမ်နေရတဲ့အတွက်ထောင်ထဲချတဲ့ဒုက္ခသည်တွေဟာနေရဲစွန့်ခွာပြီးစစ်တွေဘူးသီးတောင်နဲ့မောင်းနှုတ်မြို့နယ်တွေကကယ်ဆယ်စခန်းတွေမှာခိုးလုံနေကြရပါတယ်ဒီစစ်ဆောင်ဒုက္ခသည်တွေဟာစားတောက်နေထိုင်ရအခက်အခဲရှိနေပြီးလုံခြုံရေးအရာနေရဲရင်းကိုမပြတ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်မောင်းအေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
နေရှာဆုံးစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မှာအစိုးရကမောက်တော့ခရိုင်ကိုစိုက်ဆံရဲ့နေမြေဖြစ်သက်မဲ့ပြီးအကြမ်းဖက်သမားတွေကိုချဉ်လှန့်နေတာခုဆိုရင်တိဒါနှစ်ပတ်ကြာလာပြီးမြို့ပေါ်မှာအခြေအနေတည်ငြိမ်နေတယ်လို့ဆိုပေမဲ့နေဖက်တွေမှာတော့လုံခြုံရေးအားနည်းမှုတွေရှိနေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်လက်ရှိမောက်တော့မြို့နယ်မြောက်ပိုင်းကလုံခြုံရေးအခြေအနေတွေကိုလောက်တုံကြည့်ရတာတူဖြစ်တဲ့ကိုကျော်ဝင်းကခုလိုပြောပါတယ
်မောက်တော့မြောက်ပိုင်းမှာကြည့်ရတဲ့လုံခြုံရေးအခြေအနေဆိုတာကလုံခြုံရေးစကြောင်းတွေတော့ပဲညာအချိန်မှလည်းတဲကရောက်လာတဲ့နေ့တွေဆိုရင်မြို့ပေါ်ကကျလာချာအိလိုရတယ်တဲကမရောက်လာတဲ့နေ့တွေဆိုရင်လူတိုင်းလူလူနှိုးနှိုးကြားကြားနဲ့ကျင်းဆောင်နေကြရတာပါပဲ
အော်တိုဘာလာကိုရသန့်ခေါကြွာရှိမှာမောက်တော်မြို့နယ်ကြီးကဲမြန်ဌာနချုပ်ငခုရနံရသေးတော်မြို့နယ်ကိုတန်ကောင်းနေချောင်းစခန့်တွေကိုအကျန်းဖာသမ400ကျော်ကတပြိုင်တည်းစီးနှံတိုက်ခိုက်ခဲ့ကြတာပါဒီတိုက်ခိုက်မှုကို RSO အဖွဲ့နဲ့အဆက်အသွယ်ရှိပြီးမောက်တော်ဒေသမှာလှုပ်ရှားနေတဲ့အာဂါမူမူဂျာဟီဒင်အဖွဲ့ရဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ဒီလ14ရက်နေ့မှာသမ္မတရုံးကသတင်းထုတ်ပြန်ထားပြီးအဲ့ဒီတိုက်ခိုက်မှုမှာရေးတဲသား9ဦးကြာဆုံးခဲ့ပြီးလက်နက်50ကျော်နဲ့ကြီးစင်1000နီးပါးကိုအကျန်းဖာသမားတွေယူဆောင်သွားခဲ့ကြပါတယ်ဒေသအတွင်းမှာပိတ်မိနေတဲ့တိုင်းရင်းသားကြေးရွာတွေရဲ့အခခဲတွေကိုနန်တာတော်ကျောက်ဆရာတော်အရှင်စေနကခုလိုမှင့်ကြပါတယ
်လုံခြုံရေးသွားလာလို့ရတဲ့မိနပ်ပေါင်းအကြီးရွာတွေကိုလည်းခပ်ပတ်နေတာမြင်ပါတယ်ဒါဝေးလခေါင်းပွားတဲ့ဒီတောင်ရိုးပဲတို့ဟိုဘန္ဒူလာတိုက်ချောက်အောင်ဒီအိမ်ကတော့မဆိုင်ဒီလူမှုအပန်းပွင့်တွေမရောက်တော့ကိုထုံးဖို့မရ
အခုအခါမော်ရော့နေဆက်မှာလုံခြုံရေးစခန်း30ကျော်တိုးရှိချထားသလိုနေရဲစံခွာပြီးဒုက္ခသည်တွေအဖြစ်ခိုးလုံနေကြသူတွေကိုနေရဲပြန်ကြဖို့အစိုးရဘက်ကတိုက်တွန်းမှုတွေရှိနေပေမဲ့နေရဲပြန်ဖို့လုံခြုံရေးအရာအရေးကြီးတယ်လို့ဒုက္ခသည်တွေကိုအရေးပေါ်အကူအညီတွေပေးနေတဲ့ဝင်လာဖောက်ဒေးရှင်းကစာရေးဆရာဝင်းဟန်အောင်ကအခုလိုပြောပါတယ်
အဓိကဒီလိုပြန်နိုင်ဖို့တော့လုံခြုံရေးတိုးရှာပြင်းနိုင်တော့ဒီတွေဟိုပြန်နိုင်တဲ့အခြေအနေတွေရှိရခဏ
လုံချင်းရဲ့တက်ဖွဲ့တွေကနေမရှင်းလက်မှုတွေလုပ်တဲ့အချိန်မှာပိုက်ခိုက်မှုတချို့ရှိတဲ့အတွက်တဲမတော်သား9ဦးကြာဆုံးခဲ့ပြီးအကျန်းဖားသမားတချို့ကိုလည်းဖမ်းမိထားသလိုနေချားဆုံးစခန်းတွေကပါတော့တဲ့လမ်းနံတချို့ကိုလည်းပြန်လည်သိမ်းဆည်းရမိထားတယ်လို့အစိုးရဘက်ကသတင်းတွေထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့ကချင်ရှမ်းကရင်ပြည်နယ်တွေအတွင်းမှာအစိုးရတက်မတော်ကနေဇက်တိုက်ထိုးစစ်ဆင်တိုက်ခိုက်နေတဲ့လုံဆောင်ချက်တွေဟာငင်းကြီးနဲ့အမျိုးသားရင်ကြားစစ်ရေးကိုထိခိုက်နိုင်တယ်လို့တိုင်းနာနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။ဒီအကြောင်းကိုတော့ဆိုင်းမင်းကနေစူးစီးတင်ဆက်ထားပါရဲ့ရှင်
တနင်္ဂနွေပြည်ခရက်စေးစာချုပ် NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့တွေမှာကပဲ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့ရှားမီတပ်မတော် RCSS SSA တို့ကိုလည်းမြန်မာတပ်မတော်ကနေအင်အားတုံးတိုက်ခိုက်ခဲ့တာပါဒီထိုးစစ်ဆင်မှုတွေဟာအမျိုးတိုင်းရင်ကြားစစ်ရေးကိုမဖြစ်ပေါ်စေနိုင်ပဲပြည်တွင်းငြိမ်းချမ်းရေးကိုလည်းထိခိုက်ပျက်ပြားစေနိုင်တယ်လို့ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တွဲဖက်တွင်ငြိမ်းမှုပြောရေးဆိုခွင့်ဆိုင်လိုက်ကပြောပါတယ်
တိုက်ပွဲတွေလုံးဝရပ်တန့်လို့လိုပါတယ်အဲ့လိုမဟုတ်ဘဲနဲ့တိုက်ပွဲတွေလည်းတစ်ဖက်မှာဆင်းရဲနေနေတစ်ဖက်မှာလည်းမျိုးရပြန်လည်ရင်ကြစေးကြီးကိုလုံးနေမယ်ဆိုလို့ရှိရင်ကဗဒါတလန်တန်တလန်ဆိုတယ်လို့ဘယ်တော့မှစုံမှတ်ကိုရောက်နိုင်မှာမဟုတ်ဘူးအများကြီးပြောလို့ရှိရင်ဒီလေးငင်းချမ်းကြီးကိုဘယ်လိုမှအထောက်အကူမပြုနိုင်ဘူးလို့မျိုးရပြန်လည်ရင်ကြစေးကြီးတော့မှဖိကက်စီနိုင်မှာပါအ
ောက်တိုဘာလအတွင်းမှာဆိုရတပ်တော်ဟာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေမှာဆက်တိုက်ဆိုတယ်လို့ထိုးစစ်ဆင်နေပါတယ်လက်နက်ကင်ပဋိပက္ခတွေဖြည့်ရှင်းနိုင်ဖို့တိုင်းရင်တိုင်းလက်နက်ကင်တပ်ဖွဲ့တွေများတဲ့မြန်မာနိုင်ငံမှာပြည်ထောင်စုတပ်တော်ဖွဲ့စည်းဖို့လိုအပ်တယ်လို့ချင်းတိုးတက်ရေးပါတီတွင်ရင်မူဦးဆိုင်ထွန်းကပြောပါတယ်
တိုင်းသားတွေအနေနဲ့တောင်းထားတဲ့ Federal Army ဆိုတာကလည်းအစ်အဆန်းကိုတောင်းထားတာမဟုတ်ဘူး။ဒါလို့လည်းဆို1945 Gandhi စာချုပ်အရာပဲဒီပြကဘာဖြစ်အစည်းအဝေးမှာဗမာစစ်မတော်ကိုပြန်ပြီးဖွဲ့စည်းခဲ့တယ်။အဲ့ဒီစာချုပ်အရာဖွဲ့စည်းတဲ့ခဲတဲ့အချင်းခါတော့ကတိုင်းသားလက်နက်ကိုင်အုပ်စုကြီးရှိတယ်။ချင်းတနက်ကိုင်တိုင်းရင်းရှိတယ်၊ရှမ်းတနက်ကိုင်တိုင်းရင်းရှိတယ်၊ကရင်တနက်ကိုင်တိုင်းရင်းရှိတယ်၊ကရင်မီဒီယာတနက်ကိုင်တိုင်းရင်းရှိတယ်၊ဗမာတနက်ကိုင်တိုင်းရင်း၅ရင်းရှိတယ်။ဒီဟာကြီးတော့ပေါင်းပြီးတော့မှဗမာစစ်မတော်ဆိုတာပြန်ပြီးဖွဲ့စည်းခဲ့တ
ယ်။မြန်မာနိုင်ငံတွင်းကတိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေအစိုးရကြာပြည်တွင်းစစ်ပြည်တနာကိုဖြည့်ရှင်းနိုင်တဲ့နီလန်တကအခုချိန်ထိမဖွင့်သေးဘူးလို့ကချင်လူလာရဲ့အဖွဲ့ KIO ဥက္ကဋ္ဌဦးဆောင်ဟရာကနေအောက်တိုဘာ25ရက်နေ့ KIO အဖွဲ့56နှစ်ပြည့်တဲ့နေ့မှာပြောဆိုခဲ့ပါတယ်လက်ရှိစီးရပတိပက္ခဖြည့်ရှင်းနိုင်ဖို့အစိုးရနဲ့တပ်မတော်ပူးပေါင်းပြီးတော့တနင်္ဂနွေလုံးအပိခက်ရက်စီးအကြေညာပေးဖို့လိုအပ်တယ်လို့အစိုးရလှုပ်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာတရင်တန်လက်နက်ကိုင်အုပ်စုတွေပါဝင်လာပြီးအမျိုးသားပြန်နဲ့တင်းမဲ့ရေးအတွက်အထောက်အကူဖြစ်စေနိုင်မယ်လို့ SNLD ကဇိုင်းလက်ကသုံးတတ်ထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်အရှေ့ပိုင်းအထူးဒေသလေးမိုင်းလာတပ်ဖွဲ့နေမြေအတွင်းမှာတပ်ဆွဲထားတဲ့ UWSA ဝတ်တပ်ဖွဲ့တွေတပ်ဆုတ်ပြန်ဖို့မြန်မာအစိုးရတပ်မတော်ကနေညွှန်ကြားလိုက်ပါတယ်
။တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
တိုင်းရင်ဒေသကနောက်ဆုံးရသတင်းတွေကိုနေဆက်ဒေသကတိုင်းရင်သတင်းတောက်တွေစူးစီးတင်ပြပေးထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့ကြာသပတေးနေ့ညပိုင်းနဲ့အခုလိုတောက်ကြမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးကြမလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင
်။ဒီရင်တည်ယူပို့ဆောင်ရေးလုပ်ငန်းတွေမှာအသက်အန္တရာယ်ကာကွယ်ဖို့အတွက်လုံခြုံမှုဆိုင်ရာလုပ်ထုံးလုပ်နည်းစည်းကမ်းသတ်မှတ်ချက်တွေအာမခံထားရှိတဲ့စနစ်တွေလိုက်နာမှုအားနည်းနေတာတွေကြောင့်ခီးသွွားပြည်သူတွေနစ်နာဆုံးရှုံးမှုတချို့နဲ့ရင်ဆိုင်နေရတာတွေ့ရပါတယ်။လမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးဟာနိုင်ငံဖွံ့ဖြိုးမှုအတွက်အဓိကကြတာကြောင့်အားနည်းချက်တွေကိုဘယ်လိုပြုပြင်ကြမလဲ။ဝန်ဆောင်မှုပေးသူတွေနဲ့ခီးသွွားပြည်သူတွေကြားတဟဇာတဖြစ်အောင်ဘလို့အချက်တွေကိုလိုက်နာကြဖို့လိုပါတယ်စတာတွေကိုကျွမ်းကျင်သူတွေကိုဖိတ်ကြားပြီးဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-232-382-5554ကိုဖြစ်စေထိုတင်ကြောင်းကြားထားနိုင်ပါတယ်ရှင်
လာမယ့်စနေညတရက်လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင် VOA American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
American ပြည်ထောင်စုနဲ့ကျူဘာနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ရေးနဲ့နှစ်နိုင်ငံပြည်သူတွေချင်းချင်းကြားပူးပေါင်းဆောင်ရွက်မှုတွေပုံမှုလှုပ်ဆောင်နိုင်မဲ့မူဝါဒဆိုင်ရာညွှန်ကြားချက်ကိုသမ္မတဘရက်အိုဘားမားကမကြသေးခင်တုန်းကပဲထုတ်ပြန်ခဲ့ပါတယ်။ဒီညွှန်ကြားချက်ဟာနှစ်နိုင်ငံကြားကဆက်ဆံရေးပုံမှန်ပြန်လည်ဖြစ်ပေါ်လာရေးလှုပ်ဆောင်မှုတွေရဲ့အရေးပါတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့သမ္မတအိုဘားမားကခေါ်ဆိုလိုက်ပါတယ်။ကျူဘာနိုင်ငံနဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်လာရေးအတွက်သမ္မတအိုဘားမားလက်ထက်2014ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့အမေရိကန်ပြည်ထောင်စုဟာကျူဘာနိုင်ငံနဲ့တန်တမာဆက်ဆံရေးပြန်လည်တည်ဆောက်ခဲ့ပြီးဟ Havana မြို့မှာရှိတဲ့ American တန်ရုံးကိုလည်းပြန်လည်ဖွင့်လှစ်ခဲ့ပါတယ်။ဒါ့အပြင်ခရီးသွားလာခွင့်ပြုတာ American နဲ့ကျူဘာအကြာပူးပေါင်းဆောင်ရွက်မှုတွေနဲ့တီထွင်မှုတွေဖြစ်ပေါ်စေမဲ့အစီအစဉ်တွေကိုစတင်ဆောင်ရွက်တာတွေလည်းပြုလုပ်လာခဲ့ပါတယ်။ကျူဘာနိုင်ငံနဲ့ပြန်လည်ထိတွေ့ဆက်ဆံရေးသမရရဲ့ policy ကိုထောက်ခံပံ့ပိုးပေးတဲ့အနေနဲ့ဘန်ဒိုင်းရဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကကျူဘာနဲ့အမေရိကန်ပြည်သူတွေထိတွေ့ဆက်ဆံမှုတွေပုံမလို့ဆောင်နိုင်ရေးရည်ရွယ်ပြီးခွင့်ပြုချက်နဲ့ခရီးသွားလာခွင့်ကုသန်းရောင်းဝယ်ရေးဆိုင်ရာအခွင့်အလမ်းတွေဖန်တီးပေးခြင်းနဲ့သတင်းအချက်အလက်ပုံမရရှိရို့အတွက်ရည်ညွှန်းပြီးပြဋ္ဌာန်းချက်6ခုကိုထုတ်ပြန်လိုက်ပါတယ်အသစ်ထုတ်ပြန်လိုက်တဲ့ပြဋ္ဌာန်းချက်တွေဟာအော်တိုဘာလ18ရက်နေ့မှာစတင်အကျုံးဝင်မှာဖြစ်ပြီးအဲ့ဒီခွင့်ပြုချက်အသစ်တွေအရအမေရိကန်နဲ့ကျူဘာနိုင်ငံတို့ကအဖွဲ့အစည်းတွေအနေနဲ့ကျူဘာနိုင်ငံကစေဝါတွေကိုအတူဆန်းသတ်ပြီးဈေးကွက်ထဲမှာရောင်းချခွင့်ရှိမှာဖြစ်တဲ့အတွက်အမေရိကန်စေဝါကုမ္ပဏီတွေအနေနဲ့ကျူဘာနိုင်ငံကရှာဖွေတွေးရှိထားတဲ့စေဝါတွေကနေတိုးပွားအကျိုးဖြစ်ထွန်းစေမှာဖြစ်ပါတယ်။ဒါအပြင်ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်လိုင်စင်ရရှိထားသူတွေအနေနဲ့လည်းကျူဘာနိုင်ငံကိုလူသုံးကုန်ပစ္စည်းတွေအွန်လိုင်းပေါ်ကတဆင့်ရောင်းချခွင့်ရှိတော့မှာဖြစ်ပါတယ်။ဒီပြဋ္ဌာန်းချက်တွေအရကျူဘာနိုင်ငံသားတွေအနေနဲ့အမေရိကန်ထုတ်ကုန်ပစ္စည်းတွေကိုသုံးစွဲခွင့်ရှိတော့မှာဖြစ်တာကြောင့်နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖြစ်ပေါ်လာစေမယ်လို့အမေရိကန်ကုသရေးဝန်ကြီးပန်နီပရစ်စကာကပြောပါတယ်။ကျူဘာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်နေပေမဲ့လည်းစင်ခေါ်မှုတွေအများအပြားကြမ်းရှိနေသေးကြောင်းဒီမိုကရေစီနဲ့လူ့အခွင့်အရေးလိုကိစ္စမျိုးတွေမှာအစိုးရနှစ်ခုအကြားတည်တာတဲ့ကွာခြားချက်တွေကြန့်ရှိနေသေးကြောင်းသမ္မတဩဘားမားကဝန်ခံပြောကြားပါတယ်။ဒါပေမဲ့ထိတွေ့ဆက်ဆံတဲ့ဤကတည်ရှိနေတဲ့ကွာခြားချက်တွေကိုဖြေရှင်းနိုင်တဲ့အကောင်ဆုံးနည်းလမ်းဖြစ်ပြီးနိုင်ငံပြည်သူတွေရဲ့အကျိုးစီးပွားနဲ့စံတန်ဖို့တွေတိုးတက်ကောင်းမွန်လာစေမှာဖြစ်တယ်လို့သမ္မတဩဘားမားကပြောကြားခဲ့ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VOA American အတန်းကနေအခုထုတ်လွှင့်ပေးနေတဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်တောက်ကြညနေခင်းထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍသုတဆောင်ရေး American တခွင်သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်စီစဉ်နေမကြခင်အဆုံးသက်တော်မှာပါအခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကတလှည့်ပြောပြပေးပါမယ်ရှင
်နိုင်ငံတော်၏အတိုင်းနိုင်ငံပုဂ္ဂိုလ်နိုင်ငံချိုင်းဝန်ကြီးဒေါင်းဆန်းစုကြည်ကို Helen Keller နိုင်ငံတကာအဖွဲ့က2016ခုနှစ်အတွက်လူသားချင်းစာနာမှုစုကိုအောက်တိုဘာလ29ရက်နေ့တွင်မှထင်မြင်လိုက်ပါတယ်။ဒေါန်ဆန်းစုကြည်နဲ့မြန်မာနိုင်ငံသားတွေရဲ့ကျန်းမာရေးစီးပွားရေးလူမှုရေးကဏ္ဍတွေတိုးတက်အောင်ကြိုးပမ်းမှုတွေနဲ့လူသားချင်းစာနာမှုနဲ့အကူအညီပေးတာတွေအတွက်ဂုဏ်ပြုတဲ့အနေနဲ့ဒီစုကိုပေးရတယ်လို့ HKI အဖွဲ့ဥရောပဆိုင်ရာအကြီးအကဲကနေပြည်တော်နိုင်ငံခြားရေးဝန်ကြီးဌာနကရောက်ပြီးတော့စုပေးအပ်စမှာပြောကြားခဲ့တာပါ။Helen Keller ဟာမျက်စိလည်းမမြင်နားလည်းမကြားတဲ့မစွမ်းမတန်ဘဝကနေစူးစမ်းမှုနဲ့ခက်ခဲတွေကိုကြော်လွှားခဲ့တယ်လို့လူသားတွေကပါကုညီဆောင်ရှောက်ခဲ့သူမို့ဒီလိုအမျိုးသမီးစီကရတဲ့စုကိုပိုးပြီးတန်ဖိုးထားတယ်လို့စုလက်ခံယူခဲ့တဲ့ဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ Syria မှာ Chattabrin ကကလေးငယ်အများစုပါတဲ့လူ30လောက်တည်ဆုံးခဲ့တဲ့ကျောင်းလက်ကျောင်းကို၄ကျောင်းတက်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon ကတောင်းဆိုလိုက်ပါတယ်။ဒီတိုက်ခတ်မှုကတမင်ယူရဲလှုပ်ဆောင်တာခဲ့ရတာသာဖြစ်ရင်ဒါကစစ်ရာဇဝတ်မှုတစ်ခုဖြစ်နိုင်တယ်လို့တွင်းမှုချုပ်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အရင်တရုတ်နိုင်ငံခေါင်းဆောင်ကြီးတွေဖြစ်တဲ့မော်စီတုံးတို့တိန့်ဆောင်ပင်တို့နဲ့ဒန်းတူဖြစ်တဲ့အဓိကခေါင်းဆောင်ကြီးဖြစ်တဲ့လက်ရှိသမ္မတရှီကျင်ပင်ရဲ့ယာရုကိုတရုတ်ကွန်မြူနစ်ပါတီကနေတိုးမြှင့်ပေးလိုက်ပါတယ်။ပေကျင်းမြို့မှာ၄ရက်ကြာကျင်းပခဲ့တဲ့ကွန်မြူနစ်ပါတီအစည်းအဝေးပွဲအပြီးမှာအခုလိုတတ်မှတ်လိုက်မယ်လို့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအစ္စလမ်ဘတ်မြို့တော်မှာရှေ့သတင်းပတ်တဲ့ကျင်းပဖို့စီစဉ်ထားတဲ့အစိုးရဆန့်ကျင်ချိတဲ့ဆန္ဒပြပွဲတွေမလုပ်အောင်ကြိုးစားတဲ့အနေနဲ့လမ်းမရေပေါ်မှာနိုင်ငံရေးစုဝေးပွဲတွေအလုံးကိုပါကစ္စတန်အာဏာပိုင်တွေကပိတ်ပင်တားမြစ်လိုက်ပါတယ်။ဥပဒေမဲ့စုဝေးမှုတွေဟာလူ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချိမ့်ချောက်နိုင်တယ်လို့ကာကွယ်တာလို့ပြောပါတယ်
။သတင်းကျဉ်းချုပ်ကိုဒေါခင်မျိုးတက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကနန်းထွေးကြီးဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။ကျမကစုမမဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီတောက်ကြနေ့ညနေခင်းအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.